Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Time မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်ဗိုလ်ထူးနေ့မနေ့ဖက်အတန်လွှင့်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ကျွန်မအင်ဂျင်နိုင်ပါဒီကနေ့မနေ့ဖက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူကြေညာသွားမှာပါရှင်အီရန်နျူကလ িয়ার အရေးဆွေးနွေးပွဲရက်ကိုထပ်ပြီးတော့တိုးဖို့မမြင်ကြောင်းအနောက်အုပ်စုတန်တမန်တွေကပြောလိုက်ပါတယ်။တနင်္ဂနွေနေ့နေ့ဥရောပသမဂ္ဂထိပ်သီးညီလာခံမတိုင်မီဂရိအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်တစ်ရက်ဆွေးနွေးဖို့အခွင့်အလမ်းရမှာဖြစ်ပါတယ်။မနေ့ကရန်ကုန်မြို့မှာကျင်းပတဲ့7 July အထိမ်းအမှတ်အခမ်းအနားမှာဖမ်းဝင်ရထုတ်ခံထားရတဲ့တက္ကသခေါင်းဆောင်ကိုစရာလွင်ကိုရဲတွေကပိတ်ဆို့ခန်းစီခဲ့ပါတယ်။ဒီသတင်းတွေပါဝင်အခြားနိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်ရှင်။
ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြအပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော
့အကြောင်းအဲ့ဒီလိုဒဂုံစီတီစီမံကိန်းအပါအဝင်ရှားစီမံကိန်းတွေရက်သလိုပဲအဲတခြားရွှေဒဂုံစီတော်ကြီးကိုထိခိုက်မဲ
့ရွှေဒဂုံကုန်းတော်နီးကဒဂုံစီတီစီမံကိန်းအပါအဝင်စီမံကိန်းတချို့ရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးတော့မဘတ်တာအဖွဲ့ရဲ့ဗဟုဦးစီးအဖွဲ့ဝင်တူပြောသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့ခါမှာအပြည့်အစုံကိုနားဆင်ရပါမယ်ဒါပြင်ပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြမှုကြောင့်ဖမ်းဆီးခံထားရသူတချို့ကိုအမခံပေးမယ်ဆိုတဲ့သတင်းရွေးကောက်ပွဲမှာမဲပေးကြမဲ့ပြည်စုံမှန်ကန်တဲ့မဲဆန္ဒရှင်စီးရင်ရကျင်နေဆိုရင်ရွေးကောက်ပွဲကော်မရှင်တမကနိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေကိုယ်တိုင်တာဝန်ရှိတယ်ဆိုပြီးတော့ရန်ကုန်တိုင်းကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းနောက်တစ်ခါဒေတာရင်းသတင်းအနေနဲ့တောင်ကျုပ်ပင်တွေကအငင်းပွားနေတဲ့ကိစ္စကိုနိုင်ငံတကာခုံရုံးမှာကြားနာပေးဖို့အတွက်ဖိလစ်ပိုင်နိုင်ငံကစူးစမ်းနေတဲ့အကြောင်းစာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်လည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်အင်ကာညာတရိုက်လေးလှိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုစောဝင်းနိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံနဲ့ပြုတ်လုနေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာရက်အကန့်အသတ်မရှိပြုတ်လုနေတာမျိုးမဟုတ်ပဲနောက်ဆုံးအချိန်အဖြစ်မကြာသေးခင်ကပဲတက်တန်းထပ်တိုးလိုက်တာဖြစ်ကြောင်းအနောက်အုပ်စုတန်တမန်တွေကဗီယက်နာမြို့မှာပြောပါတယ်။ဆွေးနွေးပွဲတွေကိုဒီထက်ရက်ထပ်တိုးဖို့သူတို့အနေနဲ့အကြောင်းမမြင်ကြောင်းအခုတက်တန်းတိုးထားတဲ့48နာရီအတွင်းသဘောတူညီချက်ရရင်ရမရရင်လည်းဆက်ပြီးဆွေးနွေးစရာအကြောင်းမရှိကြောင်းအမည်မဖော်လိုတဲ့တန်တမန်တအုပ်ကသတင်းတောက်တွေကိုအင်ကာနေမှာပြောလိုက်တာပါအပြည့်သက်သဘောတူညီချက်ကိုဂျွန်လ30ရက်နေ့မှာရနိုင်ရေးမူလကသတ်မှတ်ထားခဲ့ကြပေမဲ့သတ်မှတ်ရဲ့အတွင်းသဘောတူညီမှုမရနိုင်တဲ့အတွက်လာမယ့်တောက်ကြနေ့အထိတက်တန်းထပ်တိုးထားတာဖြစ်ပါတယ်အီရန်ဘက်ကစစ်ဆက်ညှိနှိုင်းရေးမှုတွေကတော့အပြည့်အစုံသဘောတူညီချက်ရနိုင်မဲ့ရက်ကိုသတ်မှတ်ထားခြင်းမရှိကြောင်းပြောပေမဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အချိန်သတ်မှတ်ချက်တဲ့ဆွေးနွေးနေတဲ့အကြောင်းအရာတွေရဲ့အရေးအသွေးပေါ်မှာစိုးရိမ်မှုပိုပြီးရှိနေကြောင်းပြောပါတယ်ရှင်
အဖွဲ့ဝင်ပြည်28နိုင်ငံတက်ရောက်မဲ့တင်းငွေနေဥရောပသမဂ္ဂထိပ်သီးညီလာခံမတိုင်ခင်စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်တရရေးဆွဲဖို့ဂရိအနေနဲ့နောက်ဆုံးအခွင့်လမ်းရမှာဖြစ်ပါတယ်။အခုချိန်ဟာဂရိနိုင်ငံကအရေးယူဆောင်ရွက်ရမယ့်အချိန်ဖြစ်ပြီးတင်းငွေနေမှာဂရိနဲ့ပတ်သက်လို့နောက်ဆုံးစည်းဝေးပွဲကိုကျင်းပမှာဖြစ်ပါတယ်။ထိပ်သီးညီလာခံမှာအဆုံးဖြတ်ပြုဖို့ကြေညာခဲ့သူအီတလီဝန်ကြီးချုပ်မတ်တီရိုရမ်ဇီကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဘရဆဲမှာအင်္ဂါနေ့ကကျင်းပခဲ့တဲ့အရေးပေါ်ယူရိုဇုန်စီးပွားထိပ်သီးညီလာခံတက်ရောက်ခဲ့တဲ့ခေါင်းဆောင်တွေကဂရိဝန်ကြီးချုပ်အလက်စီစီပရက်စ်အပေါ်ဒေါသထွက်ခဲ့ကြပါတယ်။ဂရိဝန်ကြီးချုပ်ကကျွေးမီကိစ္စကဲတင်နိုင်ရေးအတွက်သူ့နိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့ပြောပေမဲ့အသေးအချာစာနဲ့ရေးပြခြင်းမရှိတဲ့အတွက်လည်း EU ခေါင်းဆောင်တွေကမကြေမနက်ဖြစ်ခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကမစ္စတာစီပရက်စ်နဲ့အင်္ဂါနေ့ကစကားပြောခဲ့တယ်လို့အင်ဗျူရောကပြောပါတယ်။ဂရိနဲ့သူ့ရဲ့ကျွေးရှင်တွေကြားအဖက်ဖက်လက်ခံနိုင်မဲ့သမောတူညီချက်ရနိုင်ဖို့ကလူတိုင်းအတွက်အကျိုးရှိစေမယ်လို့သူယုံကြည်တဲ့အကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်က IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကိုပိတ်ဆက်ဆရာရှိနေတဲ့အမေရိကန်ဒေါ်လာ1.8 billion ကိုပိတ်ဆက်နိုင်ခဲ့ခြင်းမရှိပါဘူး။ IMF ကိုဂရိကကျွေးမီပြန်ဆက်နိုင်ဖို့ဥရောပဘဏ္ဍာရေးဝန်ကြီးတွေအနေနဲ့ငွေထုတ်ချေးဖို့ညှင်းဆိုခဲ့လို့ဖြစ်ပါတယ်။ဂရိရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ကျွေးမီလျှော့ချရေးအစီအစဉ်တွေကိုဘဏ္ဍာရေးဝန်ကြီးတွေကသဘောမချခဲ့ကြလို့ဖြစ်ပါတယ
်။ American သမ္မတ Barack Obama ဟာ VNN Communist Party ခေါင်းဆောင်ကိုအင်ပြူရောမှာအင်ကာနေကတွေ့ဆုံဧည့်ခံခဲ့ပါတယ်။ဒါဟာအရင်ရန်ဘက်နှစ်နိုင်ငံဟောင်းတို့ဆက်ဆံရေးတိုးမြှင့်ဖို့နောက်ဆုံးကြိုးပမ်းမှုပဲဖြစ်ပါတယ်။ ဗီယက်နမ်စစ်ပီးဆုံးနဲ့အနှစ်40အထိမ်းအမှတ်ပြည်ပြီးမကြာမီဗီယက်နမ်ကွန်မြူနစ်ခေါင်းဆောင်အထွေထွေအတွင်းရေးမှူးငွင်ဖူထရန်းကအခုလိုလာရောက်လဲပတ်တာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20ကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထားရှိပြီးတဲ့နောက်ပုံမိုရင်းနှီးမှုရရှိလာတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်တစ်ဝိုက်တရုတ်နိုင်ငံနဲ့ပတ်သက်ပြီးဒေသန္တရအတွင်းတင်းမာမှုတွေတိုးနေခြင်းလည်းဖြစ်ပါတယ်။မစ္စတာအိုဘားမားအနေနဲ့နှစ်နိုင်ငံဆက်ဆံရေးအားဖြည့်ပေးဖို့နည်းလမ်းတွေဆွေးနွေးလိုတယ်လို့အင်ဖြူရော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် TPP Pacific ကမ်းနှစ်ဖက်ပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးနဲ့နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့အခွင့်အလမ်းကိုသမ္မတကကြိုဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထရွန်ဟာဗီယက်နမ်ထိပ်တန်းခေါင်းဆောင်ဖြစ်ပေမဲ့သူဟာရွေးကောက်တင်မြှောက်ခြင်းခံရသူမဟုတ်ပဲအစိုးရမှလည်းတရားဝင်ရာဒူးမဟုတ်တဲ့အတွက်မစ္စတာအိုဘားမားနဲ့အခုလိုတွေ့ဆုံမှုဟာထူးခြားတယ်လို့ယူဆကြပါတယ်။လူ့အခွင့်အရေးအုပ်စုတွေနဲ့လွှတ်တော်အမတ်တွေကဗီယက်နမ်အနေနဲ့လူ့အခွင့်အရေးကျူးလွန်ချိုးဖောက်မှုတွေရပ်တန့်ဖို့သမ္မတအိုဘားမားအနေနဲ့ဆက်လက်ဖိအားပေးဖို့တိုက်တွန်းခဲ့ကြပြီးတချို့ကတော့ထရွန်ကိုအခုလိုအင်ဖြူရော်ကကြိုဆိုအက်ခံမှုလုပ်သင့်မလုပ်သင့်မေးခွန်းထုတ်ခဲ့ကြပါတယ်ရှင်။
အမေရိကန်နိုင်ငံက IS အစ္စလာမစ်စစ်သွေးကြွတွေအပေါ်ပြုလုပ်နေတဲ့တိုက်ခိုက်မှုတွေကိုစိတ်ပျက်မိကြောင်းလွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကျနာပွဲအတွင်း Republican အထက်လွတ်တော်အမတ်တွေကကာဝေးဝန်ကြီး Ash Carter နဲ့ American ပူးတွဲတပ်ဖွဲ့များဦးစီးချုပ်ဗိုလ်ချုပ်ကြီး Martin Dempsey တို့ကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ကြပါတယ်။တင်းလာနေတော့ငါဒီစစ်ပွဲပေါ်မတိကျမီရာမှုတွေရှိတဲ့အကြောင်းသမ္မတ Barack Obama ကပင်တဂွန်စစ်ဌာနချုပ်မှာပြောကြားသွားတဲ့အပေါ်ကော်မတီဥက္ကဋ္ဌ John McCain ကပြစ်တင်ပြောကြားလိုက်ပါတယ်။ American ပြည်ထောင်စုအနေနဲ့ IS အဖွဲ့အမြင့်ပြုတ်သွားတဲ့အထိပဲပေါင်းစုံကနေဆက်လက်တိုက်ခိုက်သွားမှာဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓဘုရားနဲ့နနခင်တရင်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။စစ်အာဏာရှင်ဟောင်းဗိုလ်ချုပ်နေဝင်ရဲ့တော်လှန်ရေးကောင်စီလက်ထက်1962ခုနှစ်ဇူလိုင်လ9ရက်နေ့ကတက္ကသိုလ်ကျောင်းသားတွေဆန္ဒပြတာကိုစစ်တပ်ကနှိမ်နင်းတဲ့အနေနဲ့ရန်ကုန်တက္ကသိုလ်ဝင်းအတွင်းကျောင်းသားတွေကကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်တာကျောင်းသားသမဂ္ဂအဆောက်အုံကိုဘုံခွဲဖျက်ဆီးခဲ့တဲ့7ဇူလိုင်အထိမ်းအမှတ်အခမ်းအနားကိုမနေ့ကရန်ကုန်တက္ကသိုလ်ပရဝုံအတွင်းကျောင်းသားတွေကဥဆောင်ကြီးကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့တက္ကသိုလ်ခေါင်းဆောင်တအုပ်ဖြစ်သူကိုစရာလွင်ကိုအခမ်းအနားပြီးရန်ကုန်တက္ကသိုလ်ပရဝုံအနီးမှာအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ဂျွန်လ30ရက်နေ့ရန်ကုန်မြို့လေဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ကိုစရာလွင်အပေါ်ဖန်ဝရန်ထုတ်ထားခဲ့တာကြောင့်အခုလိုဖမ်းဆီးသွားတာပါ။မနေ့ကကြာရောက်တဲ့53နှစ်မြောက် 7 ဇူလိုင်အခမ်းအနားကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်းကတမကအဆောက်အုံနေရာမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ခွင့်ပြုချက်တစုံတရာကြိုတင်မယူထားလို့ရဲတပ်ဖွဲ့ကတတိပေးခဲ့ပေမဲ့ကျောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်အုံမြေနေရာရှေ့ထိတွားရောက်ခဲ့ပါတယ်ရှင်။
အိန္ဒိယစစ်တပ်အကြီးအကဲဒေါ်ဘီဆင်းရဲ့ဖိတ်ကြားချက်အရနိုင်ငံနယ်စပ်ဒေသမှာရှိနေတဲ့တောင်းကျမ်းသူတွေကိုကင်းလဲ့ရေးကိစ္စအပါအဝင်နိုင်ငံလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမေအောင်လိုင်ဟာအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်လည်ပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ချန်ဒယ်ခရိုင်အတွင်းမှာရှိတဲ့သူတို့တပ်ဖွဲ့ဝင်တွေကို NSCNK လို့ခေါ်တဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကခြုံငုပ်တိုက်ခတ်ပြီးတဲ့နောက်အဲ့ဒီအဖွဲ့ကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကပိတ်ပင်တားမြစ်ဖို့စီစဉ်နေတဲ့အချိန်မှာပဲအခုလိုဗိုလ်ချုပ်မူဂျီမေအောင်လိုင်ရဲ့ခီးစဉ်ဖြစ်ပေါ်လာတာပါ။ဗိုလ်ချုပ်မူဂျီမေအောင်လိုင်ရောက်လာမဲ့ရက်အတိအကျကိုအတိမပြုတ်ရသေးပေမဲ့ဇူလိုင်လနောက်ဆုံးပတ်လောက်မှာရောက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းတုန်းကတော့ဗိုလ်ချုပ်မူဂျီမေအောင်လိုင်အနေနဲ့အိန္ဒိယနိုင်ငံကိုအခုလဇန်းပိုင်းမှာတွားရောက်လည်ပတ်ဖို့စီစဉ်ထားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူဂျီမေအောင်လိုင်အနေနဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ကာကွယ်ရေးဝန်ကြီးမနိုဟာပရိခာအပါအဝင်အစိုးရအိန္ဒိယအစိုးရအရာရှိတွေနဲ့တွေ့ဆုံမှုရှိပြီးမြန်မာနိုင်ငံအတွင်းအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံနေကိစ္စကိုလည်းဆွေးနွေးဖို့ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။မြန်မာအစိုးရနဲ့ NSCNK အဖွဲ့အကြားအပြစ်ခတ်ရစေးသဘောတူညီချက်ရရှိထားပေမဲ့ NSCNK အဖွဲ့ရဲ့အကြီးအကဲ SS Kaplan ဟာအိန္ဒိယအစိုးရကိုတော်လှန်နေတဲ့ UNLFW အဖွဲ့ရဲ့အကြီးအကဲလည်းဖြစ်နေတဲ့အတွက်အဲ့ဒီလိုအပြစ်ခတ်ရစေးသဘောတူညီချက်ယူထားတာဟာပိုပြီးအကျိုးရောက်စေတယ်လို့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေး အဂျစ်ဒိုဗားကနေပြည်တော်ကိုပြီးခဲ့တဲ့လကုန်ပိုင်းကရောက်ရှိစဉ်မြန်မာအစိုးရအာဏာပိုင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အိန္ဒိယတောက်ဖွဲ့ဝင်တွေကို NSCK အဖွဲ့ကဇွန်လ၄ရက်နေ့မှာဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အခြားမှာရှိနေတဲ့ NSCK အဖွဲ့ကိုဇွန်လ၉ရက်နေ့ကလိုက်လံတိုက်ခိုက်ခဲ့တဲ့အကြောင်းအိန္ဒိယသတင်းမီဒီယာတွေမှာအကြေတဝင့်ပြောဆိုရေးသားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခြေအနေတွေကိုပြန်လည်ထိန်းသိမ်းမှုစူးစမ်းတဲ့အနေနဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗားမြန်မာနိုင်ငံကိုတွားရောက်ပြီးသမ္မတဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့နဲ့တွေ့ဆုံတဲ့အထိဖြစ်လာခဲ့တာပ
ါ။ထိုင်းစစ်ဆိုရကိုစန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေပြုလုပ်ခဲ့ပြီးဖမ်းဆီးခံထားရတဲ့ကျောင်းသား14ဦးကိုထိုင်းစစ်ခုံရုံးကပြန်လွှတ်ပေးလိုက်ပါတယ်။အသက်20ကျော်အရွယ်သာရှိသေးတဲ့အဲ့ဒီကျောင်းသားတွေဟာမနစ်မေလာကစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်ခဲ့ပြီးတဲ့နောက်ဂျွန်လနှောင်းပိုင်းကလေးကဖမ်းဆီးထိန်းသိမ်းခံထားကြရတာဖြစ်ပါတယ်။ကျောင်းသားတွေအနေနဲ့နိုင်ငံတော်အကြီးအကျယ်ပြက်အောင်လှုပ်ဆောင်မှုနဲ့တင်ထားတဲ့ဆွဲချက်တွေကိုရင်ဆိုင်ရအောင်မှဖြစ်ပေမဲ့သူတို့အပေါ်တင်ထားတဲ့ဆွဲချက်တွေအလုံးပြန်လည်ရုပ်သိမ်းပေးဖို့အတွက်အစိုးရအပေါ်တောင်းဆိုမှုတွေကြီးထွားလာနေပါတယ်။ကျောင်းသားတွေကိုပြန်လွှတ်ပေးဖို့အတွက် EU ဥရောပသမဂ္ဂကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့ဒေသခံလူ့အခွင့်အရေးအဖွဲ့အစည်းတွေကအချိန်မြင့်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေအလုတ်ကျန်းလုပ်ဖို့ရွှေပြောင်းအလုတ်သမား9သိန်းကိုခေါ်ယူဖို့သဘောတူလိုက်ကြပါတယ်။အလုတ်ရှားဖို့ပြည်ပကိုအသက်ဆွန့်သွားကြတဲ့လူတွေအများအများရှိတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးကနေအခုလိုခေါ်ယူလိုက်တဲ့အတွက်အများကချီးကျူးကြပါတယ
်။ဒါကတော့ဘရူးလင်းမှာနှစ်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့ကုဇော်ဝင်းလိုင်တို့ကြီးညာသွားကြတာဖြစ်ပါရခင်ဗျာ။အခုမြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုအရင်ဆုံးတင်ဆက်ပေးဖို့ရှိပါတယ်။ရွှေဒဂုံစီတီတို့အနားမှာတိစောက်နေတဲ့ဒဂုံစီတီဆောက်လုပ်ရေးစီမံကိန်းကိုအပြိဓာရက်ဆိုင်လိုက်ပြီလို့မြန်မာအစိုးရကမနေ့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မပတတန်ဃာတော်တွေအပါအဝင်ရွှေဒဂုံစီတီတို့ကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကဒီစီမံကိန်းကြောင့်ရွှေဒဂုံစီတီကိုထိကိုက်စေမဲ့အန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပြီးတဲ့နောက်မှာအခုလိုတမရဦးသိန်းစိန်အစိုးရကစီမံကိန်းရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဒီပေါ်သဘောထားတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နီယာကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။ရန်ကုန်မြို့ရွှေဒဂုံစီတီဖျားလန်းနဲ့ကဘာအေးဖျားလန်းကြားတမရော်စီယုံကျုပ်ပိုင်းဧက80လောက်ရှိတဲ့မြေနေရာမှာဒဂုံစီတီစီမံကိန်းဆိုပြီးအစ်စ်မြင့်လူနေတိုက်ခန်းအဆောက်အုံတည်ဆောက်နေတဲ့လုပ်ငန်းတွေကိုရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းပြီးတဲ့နောက်နှစ်ဖက်သဘောတူညီချက်အရအပြည့်အစုံရပ်ဆိုင်းလိုက်ကြောင်းအစိုးရကအင်္ဂါနေ့ကကြေညာခဲ့တာပါအခုလိုအစိုးရကနေစီမံကိန်းလုံးဝရပ်ဆိုင်းလိုက်ပြီဆိုတဲ့ကြေညာချက်ကိုကြိုဆိုကြောင်းနဲ့အနာဂတ်မှာလည်းရွှေဒဂုံစီတီတော်ရဲ့အန်ဒီယေကိုထိခိုက်စေမဲ့လုပ်ငန်းမှန်သမျှလုံးဝလက်ခံမှာမဟုတ်ဘူးလို့မဘာသာတန်ဃာတော်တွေဦးဆောင်ပါဝင်နေတဲ့ရွှေဒဂုံစီတီတော်ကာကွယ်စောက်ရှောက်ရေးအဖွဲ့ရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်မဘာသာရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်အခုရဆိုင်တဲ့ကိစ္စကိုလည်းကျွန်တော်တို့ကဒါပြည်သူအားလုံးရဲ့ဆန္ဒကိုလည်းလျော်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ဒါကျေးဇူးလက်တင်နဲ့ဝန်ထမ်းပါတယ်ပေါ့နော်ရွှေဒဂုံစီတီတော်ကြီးသဘောကျင်မှာပေါ့ဒီတော့ဒီနေ့သင်္ကြန်တော်ကုန်းတော်ကိုထိခိုက်မဲ့ကိစ္စတွေအားလုံးကိုကျွန်တော်တို့ကရပ်ဆိုင်းစီခြင်းတာပါ။ဒါကြောင့်အဲ့ဒီလိုဒဂုံစီတီစီမံကိန်းအပါအဝင်စားစီမံကိန်းတွေရပ်သလိုပဲတခြားရွှေဒဂုံစီတော်ကြီးကိုထိခိုက်မဲ့လုပ်ငန်းမှန်သမျှသဘာဝပတ်ဝန်းကျင်ထိခိုက်မဲ့လုပ်ငန်းမှန်သမျှကိုလည်းကျွန်တော်တို့ကဆက်လက်ပြီးတော့စောင့်ရှောက်ပွားဖို့အကွဲပွားဖို့ရွှေဒဂုံစီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကဒီလိုရည်ရွယ်ချက်ရှိပါတယ်။
ပြီးခဲ့တဲ့ February လမှာရန်ကုန်မြို့တော်ကိုခင်မီမြို့တော်အဖြစ်တည်ဆောက်ရေးရန်ကုန်တိုင်းဒေသကြီးအစိုးရကနေစစ်တပ်ပိုင်မြေတွေကိုရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေဖြစ်တဲ့ရွှေတောင်းဒုက္ခယေဒနာ Magalandmark Development Company Adventure Myanmar Tours and Incentives Company တို့ကိုလွှဲပြောင်းလုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်အခုလိုမြို့ပြစီပင်ဖွံ့ဖြိုးမှုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာစည်ဒီပထိုးတွေအပါအဝင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်နေရာတွေကိုတော့ရှောင်ရှားတင်ကြောင်းရန်ကုန်တိုရစ်ဂိုက်တဦးဖြစ်သူမတ်ညိုစွန်နိုင်ဝင်းကပြောပါတယ်
။ရန်ကုန်မြို့တိုးတက်ရေးစီမံကိန်းရန်ကုန်မြို့ကအကျယ်ကြီးပဲအကျယ်ကြီးဆိုတော့ဒီဘုရားနာတဝိုက်လေးဒီဧကနည်းနည်းလေးလောက်မှမဆောက်ဖဲနေလို့ရတယ်လေ။ပြီးတော့ဘုရားနာမှာကားတွေကငိုတဲ့ကအခုဆိုရင်ပြက်နေတာ။ဟိုဟာနဲ့ဒီဘက်ကကန်တော်မင်ပန်းချံနဲ့ဘုရားနဲ့ကြာမှဆိုတော်တော်ပိတ်တယ်။အဲ့တော့အဲ့ဒီနားမှာအဲ့ဒါဒါထပ်ဆောက်လိုက်လို့ရှိရင်အဲ့ဒီနားမှာကားတွေပိုကျက်သွားမှာအဲ့တော့လေအဆင်မပြေဘူးရန်ကုန်မြို့တိုးတက်အောင်တခြားနေရာမှာ လုံးလို့ရတယ်ရန်ကုန်မြို့ရအကျယ်ကြီးပဲလေဒီဖျားနာလေးလုံးမဖြစ်မှာမဟုတ်ဘူးပြီးတော့အဲ့နာအပင်တွေခုတ်လိုက်တာတွေပါတအားတစ်နှမျိုးကိုကောင်းတယ
်ရွေးကောက်ပွဲနီးကပ်လာချိန်မှာသမရဦးသိန်းစိန်အစိုးရကအများပြည်သူစံနာအရဒီစီမံကိန်းကိုရပ်ဆိုင်းလိုက်တာဖြစ်တယ်ဆိုတဲ့ကြေညာချက်ဟာလူထုရဲ့ထောက်ခံမှုလိုချင်လို့ဆောင်ရွက်တာလည်းဖြစ်နိုင်တယ်ဆိုပြီးသုံးသက်သူတွေလည်းရှိပါတယ်ဓာတ်ပုံသတင်းတော့ကိုစိုးစီယာရဲ့အမြင်ကတော့
အော်ပြောရရင်တော့အဲရက်ဆဲကြောင်းကြီးကဂျင်းနေပတ်သက်လို့ရှင်တော့သူတို့အစားအရင်ကသူတို့ဖော်သူတို့အဲ့လိုပဲပေါ့နော်သူတို့စားခဲ့ရတယ်ပေါ့အဲစားခဲ့ကြပြီးတဲ့အချိန်မှာပဲအဲဒီ project ကြီးကအနေရှိပါတယ်ဆိုပြီးတော့မှအဲ့လိုပဲပေါ့နော်အချိန်ကိုထွက်လာတယ်ပေါ့အဲထွက်လာတယ်ဆိုရင်ဥစ္စာမှလည်းလည်းပေါ့နော် business နဲ့မျိုးနဲ့အဲ့လိုပဲ37 day မျိုးနဲ့သူတို့ထွက်လာကြထွက်လာတဲ့အချိန်မှာတချို့ business တွေကလည်းအများထောက်ပြကြပေါ့အဲရွှေဘုံပြပုံဝင်ချိန်မှာဟို6ထက်တဲ့မြင့်နဲ့အောက်ဦးအများကြီးရှယ်ပေါ့အဲ့ဒါကြောင့်မလို့ဒီရွှေဘုံဖျားကြီးကဟိုတစ်ချိန်ဆရာအကြောင်းမရှိဘူးပေါ့ဒီချိုးကြကြောင်းလည်းအဲ့လိုမျိုးထိခိုက်မှာပေါ့ဘယ်လိုဖြစ်ပေါ့တော့အဲ့လိုမျိုး30ချက်နေအများကြီးအမျိုးမျိုးထွက်လာအဲထွက်လာပြီးမဲ့လဲအဲ့ဒီစီမံကိန်းကြီးကဟိုမားနဲ့မောင်းဆိုတော့ဟိုပညာရှင်တယောက်မဟုတ်တဲ့အတွက်ကြောင့်မလို့ဟိုမားနဲ့မန်နဲ့ဆိုတော့အဲ့လိုမျိုးပြောလို့မတတ်ဘူးပေါ့ဒါပေမဲ့စဉ်းစားမိရတဲ့ဘက်ပါလဲဆိုတော့ဒီကောက်ပဲနီးတာနဲ့များပေါ့အစီအစဉ်နဲ့အဲ့လိုမျိုးဟိုသမရကိုရင်းနဲ့ပြောလာတယ်ဒီရေရနေအလိုရှိလို့ရှိရင်သူကနေမှလာမယ့်သမရဒီလာမယ့်တန်းကိုသူစက်ပြီးရွေးချယ်ခံမှာပေါ့ဒါကဒီလူတွေရှိရနေရောမှသူထောက်ခံမှုရဖို့အတွက်သူလုပ်တဲ့ဒါသူရဲ့ပုံမှန် process တစ်ခုပဲလို့အဲ့လိုမြင်ပ
ါတကုံစစ်တီစီမံကိန်းလိုမျိုးအဆောက်အုံကြီးတွေတိဆောက်လာမယ်ဆိုရင်ရွှေတကုံဇေဒီတော်ရဲ့အောက်ခံမြေကြီးအတွက်အန္တရာယ်ရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြလာတဲ့အပေါ်မှာဒီစီမံကိန်းကိုရပ်ဆိုင်ပေးဖို့ပြီးခဲ့တဲ့ဇွန်လဇန်ပိုင်းလောက်ကလေးကရန်ကုန်တိုင်းလွှတ်တော်အတွင်းမှာလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကအစိုးတရက်တင်သွင်းခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ်။ဒါပေမဲ့ဇွန်လ20ရက်နေ့ကတန်ဃာတော်ရီအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေတကုံဇေဒီတော်ကာကွယ်စောက်ရှောက်ရေးအဖွဲ့ကရန်ကုန်တိုင်းအစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှုဘိုးချုပ်ထွန်းထွန်းနှောင်တို့ကဖိတ်ကြားတွေ့ဆုံပြီးဒဂုံစီတီစီမံကိန်းကိုရပ်ဆိုင်းသွားမယ့်အကြောင်းနှုတ်ကပြပေးခဲ့ပြီးတဲ့နောက်မနေ့ကအစိုးရရဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်။မှတ်အင်ဂျင်တိုင်းပြောပြသွားတာပါအခုတော့အဖမ်းစည်းခံကြောင်းသားတွေအရေးကိုဆက်ပါမယ်။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ပေးဖို့ခီးရှီချီတက်ဆန္ဒပြရေးနဲ့လက်ဗရန်မြို့မှာအကြမ်းဖက်ဖမ်းဆီးခံရပြီးတော့တာယာဝတီထောင်မှာထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ကြောင်းသားတွေရဲ့နယ်ဝမ်းရံပြည်သူစုစုပေါင်း12ဦးကိုတရားဝရီခရင်တရားရုံးကအမကန်ပြတဲ့အကြောင်းမနေ့ကအမိန်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့အမကန်ရတဲ့သူတွေကတော့လာမယ့်ဇူလိုင်လ14ရက်နေ့မှာရုံးချင်းထုတ်တဲ့အခါမှာတရားဝရီမြို့နယ်တရားရုံးကနေအမကန်လွှတ်ပေးမှဖြစ်တယ်လို့သိရပါတယ်။အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
။ဇူလိုင်လ9ရက်နေ့အင်္ဂါနေ့မှာတရားဝရီခရင်တရားရုံးကနေပြီးတော့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့တပိတ်ကိုဝင်းရံခဲ့တဲ့ဝင်းရံပြည်သူတွေကအမကန်ရရှိနိုင်ရေးလျှောက်ထားခဲ့ကြသူ15ဦးအနက်အဝေးစစ်ကျောင်းသားအများစုပါဝင်တဲ့ကျောင်းသား9ဦးနဲ့ဝင်းရံပြည်သူ2ဦးကိုခရိုင်တရားရုံးကအာမခံပေးလိုက်ပါတယ်။သူတို့အာမခံရရှိကြောင်းခရိုင်တရားရုံးကအမိန့်ချခဲ့ပေမဲ့လို့အခုအာမခံရတဲ့သူတွေဟာလက်ရှိတာယာဝတီအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရဆဲဖြစ်ပြီးတော့လာမယ့်ဇူလိုင်လ14ရက်နေ့မြို့နယ်တရားရုံးထုတ်ချိန်မှာပြန်ပြီးတော့လွှတ်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးသိန်းတန်းဦးကပြောပါတယ်။
ပုံမှန်ပရိုစီဂျာကတော့ခရိုင်တရားရုံးရဲ့အမိန့်နဲ့အမှုတွေကိုသူကအမှုသားမြို့နယ်တရားရုံးကိုပြန်ပေးမှာနော်ပြန်ပေးတဲ့အခါကျတော့အဲ့ဒီအမှုတွေနဲ့အတူရောက်တဲ့အမိန့်ကအမှုသားတရားရုံးကအာမခံပေးရမှာဒီနေ့မှအမိန့်ချလိုက်တာအဲ့ဒီချတဲ့အမိန့်နဲ့အတူအမှုတွေကအမိန့်ကိုကတ်ပြီးတော့ခရိုင်တရားရုံးကမြို့နယ်တရားရုံးကိုပြန်ပေးပါအဲ့ဒါအရတော့မှမြို့နယ်တရားသူကြီးကအဲ့ဒါအရသူကဆက်ဆောင်ရမှာလေဒါသာဒီအကက်တနဲ့အောက်ကဖြစ်နေလို့၁၄ရက်နေ့ကိုကတ်ပြီးတော့လုပ်လို့ရမှာနောက်ရှင်တော့မရဘူးအမှုတွေအဲ့လောက်တော့ပြန်မရဘူး
အာမခံရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတဦးချင်းစီအတွက်350တန်းခံဝင်နဲ့အာမခံပေးမဲ့သူ2ဦးကခံဝင်လက်မှတ်ရေးထိုးမှပြန်လွှတ်ပေးမှဖြစ်ပြီးတော့သူတို့ကိုပုံမှန်တွေတက်ပြီးဆွဲဆိုထားတဲ့အမှုတွေကိုတော့ဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။အာမခံရှောက်ခဲ့တဲ့သူ15ဦးတည်းကအပယ်ခံခဲ့ရတဲ့ကျန်တဲ့ကျောင်းသား4ဦးကတော့တက္ကသိုလ်ကျောင်းသားတွေဖြစ်တဲ့ဆိုတဲ့လုံလောက်တဲ့အထောက်အထားမရှိလို့အာမခံကိုပယ်ချခဲ့တာပါ။ဒါအပြင်ဖမ်းဆီးခံခဲ့ရတဲ့ကဒဏ်ရာတွေကြောင့်အခုကျန်းမာရေးအခြေအနေ ဆိုဝါနေလို့အရေးပေါ်စေယုံတက်ကုသမှုခံယူနေရတဲ့ဝင်းရံပြည်သူကိုတင်ဝင်းနဲ့ကိုခင်လိုက်နှစ်ဦးတို့ကိုအာမခံပေးဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့ကျောင်းသားတပိတ်အထောက်အကူပြုကော်မတီကဦးစော်ရန်ကပြောပါတယ
်၂ရက်နေရယ်၉ရက်နေရယ်၁၆ရက်နေရယ်ရှောက်ထားတာလေအခုကျွန်တော်တို့ဒီဥစ္စာကရှောက်လဲချက်ပြီပေါ့နော်ရှောက်လဲချက်ကိုပြန်ပြီးတော့သူတို့ကြားလာပြီးတော့အပေါ်ရုံးကနေချပေးတာ၁၅ရောက်က၄ရောက်ကတော့အာမခံပယ်ချခံရတယ်သူကဆိုင်းဆာလမ်းမပြည့်စုံလို့လို့အကြောင်းပြတယ်ပေါ့နော်၁၇တော့ကျွန်တော်တို့အာမခံရပါတယ်အလားနဲ့၁၄ရက်နေ့ရုံးချင်းကြမှာလွတ်မှာပါအဲ့မှာကျွန်တော်တို့အာမခံကြပြီဆိုတော့သူတို့အတွက်အာမခံရုံးလို့ဆုံးလို့မိရအာမခံ၁၀ရောက်ပြီ၂ရောက်ပြီရှာရမယ်ကျွန်တော်တို့ဟိုသုံးလအတိုင်းပေါ့ဗျာကျွန်တော်တို့ငွေကြေးနဲ့အဲတင်ရတာတွေရှိပါတယ်ဆိုင်ဆိုင်မှုတွေနဲ့ပေါ့နော်ခင်ရနေပါရင်လည်းအဲ့ဒါတွေကျွန်တော်တို့လုပ်အောင်ပါပါရုပ်သားတွေကမလဲမရှောင်တာလို့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းဖြျော့နေလို့လို့ပဲထင်ပါတယ်။အဲ့တော့ဒါအာမခံပေးတာပါ။ဝင်လုံးချွတ်လွတ်တာမဟုတ်ပါဘူး။နောက်တစ်ခုကသူတို့လွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်တယ်လို့လည်းကျွန်တော်တို့မထင်ပါဘူး။ဘာလို့လဲဆိုတော့အခုကျွန်တော်တို့လျှောက်လာတင်ထားတဲ့ထဲထဲမှာကျွန်တော်တို့ဆေးရုံမှာအတွင်းလွန်လာပြီးကုသနေတဲ့ကိုခင်လိုင်းနဲ့နောက်တစ်ခါကျွန်တော်တို့ကိုတင်ဝင်းတို့ကိုလုံးဝအာမခံမရသေးပါဘူး။ဒါကအောက်ရောဟာအပေါ်မရောက်သေးလို့ဆိုပြီးတော့အခုအပေါ်ရောရောက်တဲ့ဟာပဲချလိုက်တာပါ။အခုကိုပို့ဆိုးတာဒီနေ့ဆိုရင်ကိုတင်ဝင်းအဲကိုတင်ဝင်းကိုတာဒီဆောင်တာတာဒီဆေးအောင်ပြန်ဖို့တော့လုပ်နေပါလေအဲ့လိုမျိုးပါအချိန်လေးကတော့မကောင်း
ဒီကနေ့ခရိုင်တရားရုံးရဲ့အာမခံရရှိသွားတဲ့သပိတ်မောက်ចောင်းသားကိုဦးကတော့ကိုဝေရန်မင်းလွင်ကိုရဲဝင်အောင်ကိုရဲဝင်အောင်ခောက်ကိုရွှေကျဲမိုးကိုမင်းချစ်သူကိုမင်းသူရှိန်ကိုမြတ်မင်းမော်ကိုကျော်ဇောခန့်ကိုတင်ကိုဦးကိုတက်ပိုင်ထွန်းတို့ဖြစ်ပြီးတော့ဝင်းရံပြည်သူတွေထဲကတော့ကိုတန်းဆွေနဲ့ဒေါ်တန်းအေးတို့ရရှိခဲ့တာပါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီလဇူလိုင်လ14ရက်နေ့မှာတော့တာယာဝတီအကျဉ်းထောင်ကနေတာယာဝတီခရိုင်တရားရုံးမှာတရားရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ရှင
်မဆုမွန်ပြပြသွားတော့ပါလာမယ့်ရွေးကောက်ပွဲအတွက်ပြည်စုံမှန်ကန်တဲ့မဲဆန္ဒရှင်စီရင်ရရှိဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်အစဉ်အဆက်မှာတမကမဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံရေးပါတီတွေမှာပါတာဝန်ရှိတယ်ဆိုပြီးတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်လောလောဆယ်မှာအခြေခံမဲဆန္ဒရှင်စီရင်အမှားပြင်ဆင်ရမယ့်တတ်မှတ်ရဲ့ကြော်လွန်လာပေမဲ့ရက်တိုးပြီးတော့ဆောင်ရွက်ပေးနေကြောင်းနဲ့နောက်ဆုံးအကြိမ်ထုတ်ပြန်ချိန်မှာလည်းထပ်မံပြင်ဆင်ဖြည့်ဆွက်ကန့်ကွက်ဖို့အခွင့်အရေးတွေရအောင်မှဖြစ်တဲ့ကြောင်းလည်းပြောပါတယ် VOE သတင်းတော့ကိုမိုးစောပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့လာမယ့်အော်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပဖို့ရည်ရွယ်ထားတဲ့အထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအလှည့်အပြောင်းအတွက်အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သုံးသပ်ပြီးပြည်တွင်းပြည်ပနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်အခြေခံမဲဆင်းတွေစတင်ထုတ်ပြန်ချိန်မှာတော့မဲဆန္ဒရှင်အချို့ရဲ့အမည်ကျမ်းနေတာဓမ္မမဟုတ်သူ့နာမည်နဲ့မိဘနာမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားယွင်းတာနိုင်ငံသားစီစီရေးကတ်နံပါတ်မှားတာမဲဆင်းမှာတည်ဆုံးသူထောင်ကျနေသူတိုင်းတစ်ပါးတာခံယူသွားသူစတဲ့မပါသင့်သူတွေပါဝင်နေတဲ့အမှားယွင်းတွေကြောင့်ဝေဖန်ကန့်ကွက်တာတွေလည်းရှိခဲ့တယ်လို့မှန်ကန်တဲ့မဲဆင်းရရှိဖို့အတွက်အကြံပြုဆွေးနွေးတာတွေလည်းရှိခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကမဲဆင်းမှန်ကန်ဖို့ဆိုရင်ကော်မရှင်ပြည်သူနဲ့နိုင်ငံရေးပါတီတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။မဲဆင်းပြည်သူမှန်ကန်ဖို့ကကော်မရှင်တစ်ခုလည်းနဲ့မပြီးဘူး။ကော်မရှင်လည်းပါတယ်၊နိုင်ငံရေးပါတီတွေလည်းပါတယ်။နောက်လက်ဆန္ဒရှင်တွေလည်းပါတယ်။ကျွန်တော်ဒီသုံးခုကကုတ္တံကိုကြည်မှ perfect voters list ကိုရမှာပါ။ဒီရရဘလောက်ပဲလုံးစုံလုံးစုံသူတို့ကမကြည့်ဘူးဆိုရင်သူတို့စီယုံတဲ့ပါတီကတခါပြန်ပြီးသူတို့ drive လောက်အောင်ပါပေါ့နော
်အခြေခံမဲဆန္ဒရှင်စင်းကိုမလ30ရက်နေ့ကစတင်ထုတ်ပြန်ပြီးကြံရှိပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဇွန်လ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တာဖြစ်ပါတယ်မဲဆင်းပြင်ဆင်တာကို14ရက်အတွင်းဆောင်ရွက်ဖို့တတ်မှတ်ထားပေမဲ့ရန်ကုန်တိုင်းအတွင်းမှာ9ရက်ထပ်မံတိုးမြင့်ပေးထားတယ်လို့ဦးကိုကိုကဆက်ပြောပါတယ
်တော့တိုင်းက22ပြည်နယ်ကျွန်တော်မဲဆင်းနဲ့မခွာနဲ့ဘူးဘာအနေပြီးပြီမဲဆင်းနဲ့တီထားဆက်ပြီးပုံစံတွေလည်းခံကျွန်တော်တို့ extension ပေးထားပါတယ
်အခြေခံမဲဆန္ဒရှင်စင်းကိုတွားရောက်မကြည့်ပြတာကြောင့်မပြင်းစင်နိုင်သူတွေအတွက်ရွေးကောက်ပွဲကြေညာပြီးနောက်ဆုံးအကြိမ်အတီးပြုတ်မဲဆင်းထုတ်ပြန်ချိန်မှာမပြတ်မကွက်တွားရောက်ကြည့်ရှုပြီးလိုအပ်တာကိုပြင်ဆင်တင်ကြောင်းလည်းဦးကိုကိုကတိုက်တွန်းပါတယ်အ
ဲ့ဒီအပြည့်အစုံမဲဆင်းချက်မှရွေးကောက်ပွဲမှာသုံးတာပါအခုကျွန်တော်တို့ display လုပ်ထားတဲ့အခြေခံမဲဆန္ဒရှင်စင်းကြီးဟာ ဒါကိုကျွန်တော်တို့ကအခြေခံပြီးတော့မှထပ်မပြီးပြုစုပါပါ
New Myanmar Foundation လူမှုအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးဖြစ်တဲ့မတ်မြတ်နန္ဒာတင်ကတော့တချို့မဲဆန္ဒရှင်တွေကမဲစင်းကိုတက်တက်ကြွကြွတွားရောက်ကြီးရှုတယ်လို့လိုအပ်ချက်တွေကိုလည်းချက်ချင်းပြင်ဆင်တာတွေရှိကြောင်းနဲ့တချို့တွေကတော့ပြင်ဆင်ရေးအတွက်အခက်အခဲတွေရှိကြောင်းပြောပါတယ်
မတော်ဟန်လဲဆိုရင်တို့ဥမာသက်တေထောက်ထားတွေပေးရမယ်ပေါ့နော်ဒီဆက်ပုံလေးမိတူလေးဒီကောင်ဆင်းမိတူတွေကိုလာပေးရမယ်ဆိုတဲ့အခါမှာဘာပဿနာဖြစ်လဲဆိုတော့သူ့ယူရီမှာဆိုလို့ရှိရင်ဒီဟိုမိတူပုံစံတွေပါတယ်ရှိဘူးပေါ့နော
်အခြားအခက်ခဲကတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲစင်းကတ်ရာနေရာဝေးကွာတာကြောင့်အခက်ခဲရှိကြောင်းနဲ့ဒီလိုအခက်ခဲရှိသူတွေအတွက်မိတူပွားပြီးထုတ်ပြန်ပေးရင်အဆင်ပြေနိုင်ကြောင်းပြောပါတယ်မဲဆန္ဒရှင်စင်မှန်ကန်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရှင်းလင်းချက်မှာတော့မဲစင်းမှားယွင်းမှုမှာမဲပေးခွင့်ရှိသူတွေကြံရှိနေခြင်းအပြင်မဲပေးပိုင်ခွင့်ဆုံးရှုံးမှာဖြစ်တယ်လို့မပါသင့်သူတွေပါခြင်းအပြင်လည်းမဲပေးခွင့်ကိုအသုံးချသွားနိုင်ကြောင်းဖော်ပြပြီးမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ပန်ကြားထားပါတယ်
။ VOA ရန်ကုန်ခြေစိုက်သတင်းတော်ကုမိုးစောပါခင်ဗျာ။အခုတော့ဒေတာရင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်တဲ့အခိုင်အမာပြောဆိုချက်တွေပေါ်ပင်လယ်ရေပြင်ပိုင်နဲ့ဥပဒေဆိုင်ရာနိုင်ငံတကာခုံရုံးအနေနဲ့တရားလက်ခံနာကြားပေးအောင်တောင်းဆိုဖို့ဖိလစ်ပိုင်နိုင်ငံကဥပဒေကျွမ်းကျင်သူအဖွဲ့ဟာအုပ်ချုပ်ရေးတရားရေးဥပဒေပြုလွှတ်တော်တို့ကထိတ်တိအရာရှိတွေနဲ့အတူနယ်သာလန်နိုင်ငံတဟိတ်မြို့ကိုအင်ဂါနီကတွားရောက်ခဲ့ပါတယ်။စီမုံအော်ရဒိုင်သတင်းပေးပို့ထားတာကိုကောင်းထက်ကပြောပြပေးမှာပါခင်ဗျာ
။ပင်လယ်ရေပြင်ပိုင်နဲ့ဥပဒေဆိုင်ရာနိုင်ငံတကာခုံရုံးကဖိလစ်ပိုင်ရဲ့ရည်တည်ချက်ခိုင်မာကြောင်းတွေးရှိမှကိုယုံကြည်နေတယ်လို့ဖိလစ်ပိုင်အရာရှိတွေကနယ်သာလန်နိုင်ငံကိုမတွားခင်ရစ်ပိုင်လို့မှပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာ The Hague မြို့သွားမဲ့တရားရေးဆိုင်ရာအဖွဲ့မှပါဝင်သူတဦးဖြစ်တဲ့သမ္မတရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Abigail Valte ကဖိလစ်ပိုင်နိုင်ငံရဲ့တင်ပြချက်တွေဟာဥပဒေအရအခိုင်အမာရှိတယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးပြောခွင့်ရပုဂ္ဂိုလ် Charles Jose ကဖိလစ်ပိုင်အစိုးရဟာရေပြင်ပိုင်နဲ့ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ်နဲ့အကန့်ညီတဲ့အချက်လက်တွေကိုတင်ပြချင်တာဖြစ်တယ်လို့ပြောပါတယ်
။ For us our case is not about sovereignty over territories but only clarification on maritime entitlement
ကျွန်တော်တို့အတွက်ဒီအမှုဟာရေပြင်ပိုင်နဲ့အပေါ်ပိုင်ဆိုင်ကြောင်းပြနိုင်ဖို့မဟုတ်ပါဘူးပင်လယ်ရေကြောင်းရပိုင်ခွင့်ကိုရှင်းလင်းတင်ပြတာပဲဖြစ်ပြီးဒီအမှုဟာခုံရုံးတရားစီရင်ပိုင်ခွင့်ဘောင်ထဲမှာပဲပါပါတယ
်တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်နေဆိုတဲ့တရုတ်ရဲ့အခိုင်အမာပြောဆိုချက်ဟာအလွန်ကြုံဖြစ်တဲ့ကြက်ပြက်နဲ့ပြီးတော့နိုင်ငံတကာဥပဒေနဲ့လည်းမကိုက်ညီဘူးလို့ဖိလစ်ပိုင်ကပြောပါတယ်ဖိလစ်ပိုင်ရဲ့တရားစီးပွားရေးဆောင်လို့သတ်မှတ်ထားတဲ့နေရာတွေမှာပင်လယ်မြေနှပြင်ပေါ်ထိုးတက်နေတဲ့ကြောက်လွှာတွေကိုတရုတ်ကထိန်းချုပ်မှုရယူခဲ့လို့ဖိလစ်ပိုင်နဲ့တရုတ်တို့ကြားအငင်းပွားမှုတွေရှိနေပါတယ်တရုတ်ဘက်ကတော့တောင်တရုတ်ပင်လယ်ရဲ့85ရာခိုင်နှုန်းဟာတရုတ်ပိုင်ဖြစ်ပြီးဒီပိုင်ဆိုင်မှုဟာတမိုင်းအထောက်ထားအရာတရုတ်ကပဲပိုင်တဲ့အတွက်အငင်းပွားနေစရာမလိုဘူးလို့ပြောပါတယ်အငင်းပွားနေတဲ့ပင်လယ်ပြင်ဟာပင်လယ်တည်ရန်ဇာတရေနံဓာတ်ငွေပေါများပြီးဒေါ်လာ3ရန်နဲ့ချီတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေတည်ဆောင်လာကြတဲ့ကုန်တင်သင်းဖောတွေကြည်ကျင်ပြက်ပြက်အသုံးပြုတဲ့ရေချောင်းလန်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။ Brunei, Malaysia, Taiwan နဲ့ Vietnam နိုင်ငံတို့ဟာလည်းဒီရေပြင်ပိုင်နဲ့အပေါ်ပိုင်ဆိုင်မှုအငင်းပွားနေကြပါတယ်။တရုတ်ဟာပင်လယ်မြေနှပြင်ပေါ်ထိုးထွက်နေတဲ့ကြောက်တန်းတွေခုနှစ်ခုကိုကျွမ်းမြေဖိုးလိုက်ပါတယ်။ဖိလစ်ပိုင်ရဲ့ခုံရုံးရှောက်တင်ချက်ထဲမှာလည်းအဲ့ဒီကျွမ်းတွေထက်ကအများစုပါဝင်ပါတယ်။တရုတ်အနေနဲ့ဒီမှုကိုပယ်ချလိုက်ပြီးခုံရုံးရဲ့ဆုံးဖြတ်မှုမှာပါဝင်မှာမဟုတ်တဲ့အတွက်ကြောင့် Netherlands နိုင်ငံကိုသွားမဲ့ဖိလစ်ပိုင်အဖွဲ့ဟာခုံရုံးမှာတရုတ်ပြည်ကကိုယ်စားလှယ်တွေနဲ့တွဲဆောင်ကြမှာမဟုတ်ပါဘူးဖိလစ်ပိုင်ကတင်ပြထားတဲ့အမှုဟာနိုင်ငံရေးရရန်စတဲ့လုပ်ရဖြစ်တယ်လို့တရုတ်ဆိုရကပြီးခဲ့တဲ့အပတ်ကပြောလိုက်ပါတယ်နိုင်ငံတကာခုံရုံးကဒီမှုကိုလက်ခံနိုင်တယ်လို့ New South Wales တက္ကသိုလ်ကအရှေ့တောင်အာရှလုံခြုံရေးဆိုင်ရာတုံသက်သူ Carl Thea ကပြောပါတယ
် But whether they will be courageous and do the tough decisions is another question and whether they'll go all the way
ဒါပေမဲ့သူတို့ဟာတတ်တည်ရှိရှိခက်ခဲတဲ့ဆုံးဖြတ်ချက်တွေချမလားဆိုတာမေးခွန်းထုတ်စီရပါနောက်မေးခွန်းတစ်ခုကသူတို့ဟာအဆုံးစွန်အထိဒီအမှုကိုကန့်တွယ်မှာလားတချို့ကိစ္စတွေမှာတရုတ်ကိုအနိုင်ပေးပြီးကျန်တဲ့ကိစ္စတွေမှာဖိလစ်ပိုင်ကိုအနိုင်ပေးတာလုံမှာလားဆိုတာပါပဲ
ဒီအမှုရဲ့ထူးခြားချက်ကတော့တရုတ်ရဲ့ရည်တည်ချက်ကိုဥပဒေအရဘလောက်ခိုင်မာမှုရှိတယ်ဆိုတာစမ်းသပ်ရရောက်တယ်လို့သေယာကပြောပါတယ်ဒါပေမဲ့လည်းခုံရုံးကဆုံးဖြတ်ချက်ချပြီးဒီဆုံးဖြတ်ချက်ဟာဥပဒေနဲ့ကိုက်ညီနေရင်တော့ဒီဆုံးဖြတ်ချက်ကိုလိုက်နာအောင်လုပ်လို့မရဘူးလို့သေယာကထောက်ပြပြောဆိုလိုက်ပါတယ်။ဟိုစီကတော့ခုံရုံးဟာဥပဒေဘောင်ထဲမှာအကျုံးဝင်တယ်လို့ဆုံးဖြတ်ရင်ဖိလစ်ပိုင်ရဲ့အမှုကိုကြားနာဖို့လက်ခံမှာဖြစ်တယ်လို့ပြောပါတယ်။ဥပဒေဘောင်ထဲဝင်မဝင်ဆုံးဖြတ်ချက်ကိုခုံရုံးကနောက်6လကနေ12လအတွင်းမှာချမှတ်ဖို့ရှိပါတယ်ခင်ဗျာ
။ကိုကောင်းထက်ပြောပြတော့တာပါ VOA American အတန်းရဲ့ဗိုလ်ရုံးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မယ့်ဒုတိယပိုင်း나ယူဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေလံဆွေးနွေးချက်တွေကိုတင်ဆက်ပေးမှာဖြစ်တဲ့အတွက်ကြောင့်စောင့်မျှော်နားဆင်ကြပါခင်ဗျာ။
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ VOA American တန်က2015ခုနှစ်ဇူလိုင်လ10ရက်ဘူရူနီမနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါသူးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင
်ကျောင်းဝင်းထဲမှာဆန္ဒပြတဲ့ကျောင်းသားတွေကိုဒီအစုလိုက်ပြုံလိုက်ပစ်တတ်တဲ့ကိစ္စဒါစစ်တပ်အတွက်ကတော့အောင်ပွဲပေါ့ဗျာစစ်တပ်ကွဲတယ်ဒါပေမဲ့
အင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လဲပြီးတော့ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒါအပြင်နန်းနခင်းတိုင်းထုတ်လွှင့်နေတဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်စတာတွေကိုလည်းကြားကြရဖို့ရှိပါတယ်။အခုချိန်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စန်းတာကစူးစီးပြီးတော့တင်ဆက်ထားတာကိုနားဆင်ကြရအောင်ပါ။
တောင်အာရှမှာပြည်ထနာရေးဖန်တီးနေတဲ့မြန်မာနိုင်ငံဆွဲခေါင်းစဉ်နဲ့ Forbes Magazine မှာရေးသားထားတဲ့ Arafat Kabir ရဲ့ဆောင်းပါးကိုဥစွာထုတ်ထုတ်တင်ပြလိုပါရယ်။တရုတ်နဲ့အိန္ဒိယတို့တောင်အာရှဒေသမှာဆက်ဆံရေးတူးမြင့်လာခြင်းမြန်မာနိုင်ငံရဲ့နယ်စပ်နဲ့မြန်မာပြည်တွင်းမှာဖြစ်နေတာတွေအားလုံးဟာဒေသရဲ့ဘုံအကျိုးစီးပွားနဲ့ပြောင်းပြန်ကြီးပဲဖြစ်နေပါရယ်။နာဂသဘုံတွေရဲ့ခြုံငုံတိုက်ခိုက်မှုကိုခံရတဲ့အိန္ဒိယစစ်တပ်ကမြန်မာနယ်စပ်ထက်ကိုဝင်တိုက်ခဲ့ပါရယ်။ဒီကိစ္စကိုမြန်မာဘက်ကညှင်းဆန်ပေမဲ့အိန္ဒိယစစ်တပ်ကတော့မြန်မာအနာဘာညနေဆွေးနွေးနေဆဲဖြစ်တယ်လို့ပြောပါရယ်။တခါဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တူကိုလည်းမကြသေးခင်ကပဲမြန်မာဘက်ကဖမ်းဆီးခဲ့ပါရယ်။ရိုဟင်ညာဆူသူတွေရဲ့အရေးကြောင့်နှစ်နိုင်ငံပြဿနာဖြစ်နေရတဲ့အချိန်မှာဒီလိုဖမ်းဆီးမှုတွေဖြစ်လာတာပါ။ဒီမှာမြန်မာနိုင်ငံဟာတောင်အာရှဒေသအတွင်းမှာပြဿနာတွေဖန်တီးနေသလားဆိုတာတကယ်မေးစရာဖြစ်လာပါပြီ။မြန်မာနိုင်ငံရဲ့လူမျိုးစုသဘုံတွေဟာလည်းပဲအိန္ဒိယနိုင်ငံအတွက်ပြဿနာကြီးတစ်ရပ်ဖြစ်ပါရယ်။အိန္ဒိယဟာနာဂသဘုံကိစ္စမှာမြန်မာကိုပိုပြီးပြင်းပြင်းထန်ထန်ဖိအားပေးပြောကြားသင့်ပါရယ်။ဒီရေးပြည်လည်အောင်နေပြီးတော့အစိုးရဆောင်ရွက်ချက်ဟာအာရဘွယ်လုံးဝမရှိပါဘူး။တရုတ်နိုင်ငံဟာဆိုရင်လဲကိုကန့်တဘုံအရေးနဲ့ပတ်သက်ပြီးအလားတူမကြေမနပ်ဖြစ်ခဲ့ရတာပါ။တရုတ်အစိုးရကတော့ခက်ပြက်ပြက်ပဲပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ကိုကန့်တွေကလည်း PRPB တစ်ဖက်သက်အပြေးခတ်ရစေရေးကြီးညာစေခဲ့ပါတယ်။ဒီအရေးမှာတော့တရုတ်ရဲ့ကျေးဇူးတရားကြောင့်မြန်မာနိုင်ငံဟာလည်းယာယီညံ့မှုရရှိသွားတယ်လို့ဆိုရပါလိမ့်မယ်။သို့တော်လည်းပဲအတွန်းစီတဲ့ညဉ့်ညံ့ရေးရရှိဖို့ဆိုတာကတော့မြန်မာနိုင်ငံရဲ့နေပြည်တော်မှာခြေစိုက်တဲ့အစိုးရကသာလှုပ်ဆောင်ရမှာဖြစ်ပါတယ်။သို့တော်လည်းပဲအခုမြန်မာဘက်ကလုပ်နေတာတွေအားလုံးဟာညဉ့်ညံ့ရေးရရှိမဲ့လုပ်ရမဟုတ်ဘဲနဲ့ပုံမတင်မှမှုဖြစ်လာစေမဲ့လူရတွေသာဖြစ်ပါတယ်။ဥပမာဘင်္ဂလားဒေ့ရှ်နဲ့ဖြစ်တဲ့ကိစ္စဆိုရင်အပြန်အလှန်ပြစ်ခတ်မှုတွေတောင်ဖြစ်ခဲ့ရပါတယ်။ဖန်စီသွားတဲ့နေကြာဆောင်ကိုလွှတ်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုခဲ့ပေမဲ့မြန်မာဘက်ကစစ်ရဲတောင်းဖန်စီထားခဲ့ပါတယ်။တခါဖန်ထားသူကိုလက်ထိတ်တန်းတန်းနဲ့ဓာတ်ပုံဖော်ပြလိုက်တဲ့အတွက်ဒါကမြို့တော်မှာကန့်ကွက်မှုတွေတောင်ပေါ်ပေါက်ခဲ့ရတယ်အစသဖြင့်ရေးသားထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကကက်ပလန်နာဂသဘုံဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာရေးသားထားသူကတော့ခါဒါယန်ဆူဘရာမနီယန်ဖြစ်ပါတယ်။နာဂသဘုံအဖွဲ့နှစ်ဖွဲ့အနက်အိန္ဒိယအစိုးရဟာအိုက်ဇက်နဲ့မူဗာရူဦးဆောင်တဲ့အုပ်စုနဲ့ညီညာရေးဆက်ဆက်ပြီးကပ်ပလန်ဦးဆောင်တဲ့အဖွဲ့နဲ့တော့မဆက်ဆက်ခဲ့ပါဘူးတကယ်တော့ဒီအဖွဲ့နှစ်ဖွဲ့ကတစ်ချိန်တုန်းကတပေါင်းတစည်းတည်းဖြစ်ပါတယ်သို့တော်လည်းပဲအိုက်ဇက်မူဗာအဖွဲ့နဲ့အိန္ဒိယအစိုးရကဆက်ဆက်သွားတဲ့အတွက်ကပ်ပလန်အဖွဲ့ကခွဲထွက်ခဲ့တာပါအိန္ဒိယအစိုးရကဒီလို divide and rule လုပ်လိုက်တော့အခိုက်အတန့်အဖြစ်ကပ်ပလန်တို့အဓိကတောင်းဆိုနေတဲ့နာဂလွတ်လပ်ရေးကိစ္စကိုဆွေးနွေးရတဲ့အဖြစ်ကတော့လွတ်ကင်းသွားပါတယ်သို့တော်လည်းပဲကပ်ပလန်ဟာ2015မှာအစ်တောင်အာရှအနောက်ပိုင်းဒေသအမျိုးသားလွတ်မြောက်ရေးတပ်ပေါင်းစုဆိုတာကိုကျန်လူမျိုးစုသဘုံတွေနဲ့ပေါင်းစည်းပြီးဖွဲ့စည်းလှုပ်ရှားလာပါတယ်။ ဒီကိစ္စတွေအိန္ဒိယအစိုးရဖို့ပုံမှုအကြိုက်ရိုက်လာနိုင်ပါတယ်တချိန်တည်းမှာပဲကပ်လန်ဟာမြန်မာအစိုးရနဲ့နှစ်ဦးနှစ်ဖက်အကျိုးစီမံအပြစ်ခတ်ရစေးတဲ့ကိုသဘောတူမှုရယူထားပါတယ်ဒီအပြစ်ခတ်ရစေးဟာမြန်မာနိုင်ငံရွေးကောက်ပွဲမတိုင်ခင်သိအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်ဒါကြောင့်ဒီလိုအချိန်မျိုးမှာအိန္ဒိယနိုင်ငံစိတ်ချမ်းသာစေဖို့ရည်ရွယ်ပြီးမြန်မာအစိုးရအနေနဲ့ကပ်လန်လိုသဘုံမျိုးကိုဘယ်တော့မှအနှောင့်အယှက်ပေးလိမ့်မယ်မဟုတ်ဘူးလို့ရည်သားထားပါတယ်
အဲ့တော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြောစံတာကောက်နှုတ်တင်ပြပေးကြတာပါဘိုလ်ရူးနေမနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါက်တာလှလှတန်းကစီစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မြန်မာတွေတင်ပြမယ့် EDN အသုံးကတော့
Bite the Bullet
ဆိုရပဲဖြစ်ပါတယ်စာလုံးပေါင်းက BITE bite ကကြိုက်ထားတာ THE the BULLET bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်ကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် EDM သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scobie ရဲ့ဥမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အားကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ? Bite
the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ကညပိုင်းကဆွေးနွေးကြတဲ့ဒိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီ။ထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။အင်္ဂါညဒိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကဆိုရင်မြန်မာနိုင်ငံရဲ့တမိုင်းမှာအရေးပါတဲ့7 July အရေးခင်း53နှစ်ပြည့်သွားတဲ့နေ့ပါ။မြန်မာနိုင်ငံကအကြောင်းသားတွေအရဆိုရင်တိုင်းပြည်ရဲ့အရေးချုပ်တိုင်းရှေ့ဆုံးကနေပါပြီးအနစ်နာခံခဲ့ကြပါတယ်။ဒီအနစ်နာခံမှုတွေကထိတ်တန့်တဲ့အကျိုးဆက်ရရလား။ဒီလှုပ်ရှားမှုတွေကနေဘယ်လိုရိုက်ခတ်မှုတွေရှိလဲ။သူတို့ရဲ့လှုပ်ရှားမှုတွေအောင်မြင်မှုဘာတွေလိုအပ်နေလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားတဲ့ပုံကိုတွေကတော့7 July အရေးခံမှာကိုရိုင်းပါဝင်ခဲ့တဲ့ဦးတန်ထွတ်ပါ။အဲ့တော့ဦးတန်ထွတ်ဟိုလေလိုင်းပေါ်မှာရှိပါလားရှင်။ဦးတန်ထွတ်။ Hello?
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပထမအဆုံးပေါ့နော် 7 July အရေးခင်းတဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါနော်အဲ့ဒီက
ဟုတ်ကဲ့ခင်ဗျာ
ဖြစ်တယ်လေဟုတ်ကဲ့
ပထမအဆုံးကျွန်တော်ပြောပြင်ပြောချင်တာကတော့1962ခုမလန်နေ့နေ့ရက်နေ့မှာအဲတမတော်ကနေပြီးတော့အာဏာသိမ်းတယ်အဲ့ဒီအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားတွေပြည်သူတွေကနေပြီးတော့မကြေမနပ်နဲ့အားလုံးကံကွက်တာတွေကျွန်တော်တို့ဆန္ဒပြတာတွေကျွန်တော်တို့လုပ်ကြတယ်လုပ်တဲ့အခါမှာဥနေဝင်ကကျောင်းသားတွေကိုအညှိုးထားပုံရတယ်ဥနေဝင်ကိုယ်တိုင်ညွှန်ကြားတဲ့ဒီပုဂ္ဂိုလ်တွေကိုကျောင်းသားတွေရဲ့ဆန္ဒပြတာတွေကိုဖြိုဖျက်ဖို့နှိမ်နှင်းဖို့ဆိုတာတွေကိုလုပ်ခဲ့တယ်လို့ကျွန်တော်သိရပါတယ်ဟုတ
်ကဲ့ပါအ
ဲ့လိုလုပ်ခဲ့တဲ့အထက်မှာဇူလိုင်9ရက်နေ့မှာတက်ကူကျောင်းသားတွေကိုရဲရနေပြီးတော့အတင်းဟောင်းဖမ်းတော့ဘုရားအကြောင်းသားဒီနဲ့ထိတ်တိုက်တွေ့အဲဒီမှာအဲ့ဒီညအညနေခင်းပါပဲအဲ့ဒီညမှာပဲကျွန်တော်တို့ဟိုဆရာကြီးဥက္ကာရဲ့အမောတကားကိုဟိုအကြောင်းသားအဲရှေ့မှာပဲသူမိရှုပ်ပြအဲ့လိုဟာတွေသူလုပ်တယ်နောက် မြန်မာအတမှာကိုကဲအဖွဲကိုဖွဲ့ထားတယ်လို့ဟိုကျွန်တော်မှတ်မိပါတယ်အဲကိုကဲအဖွဲထဲမှာဆိုလို့ရှိရင်ဘုံကြီးကျော်ဆိုပြည်ရေးဝင်ကြီးဘုံကြီးကျော်ဆိုအောက်ကပြည်ဆောင်ရွက်ပြီးတော့အော်ဘုံကြီးတန်စိန်တို့ဘုံကြီးလှဟန်တို့ထောက်လန်းရေးဟိုကကျွန်တော်တို့နှကမ်းဝဲမောင်လေတို့အဲ့ဒါမြန်မာအတမှာဒီကိုကဲအဖွဲအနေပြီးကိုင်းတွယ်ပြီးတော့ဒီနေနေဘုတ်ကစားရီမှာသိုးကနေအမိတ်ပေးပြီးတော့ဒီဟာလောက်တာလေးဖြစ်တယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆယ်အတင်တော့နောက်ပိုင်းမှာဒါတွေဆွေးနွေးတာပေါ့နော်အခုအပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့ဆရာဒေါက်တာဦးအောင်ခင်ပါဆရာတော့အချင်းကဆရာဘွားနဲ့လည်းတာဝန်ထမ်းဆောင်ခဲ့ပြီးတော့တမိုင်းတူတေတီတူလည်းဖြစ်ပါတယ်ဆရာဦးအောင်ခင်အဲ့ဒီ7 July အရေးခင်နဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါနော်ဘယ်လိုရိုက်ခတ်မှုတွေရှိရဲဆိုတာ
60နှစ်မှာဒီဘူနေဝင်းအာနာသိပ်ပြီးမကြခင်ဒီចောင်းသားတွေကိုចောင်းဝင်းနှင်းမှာសានាပြတဲ့ចောင်းသားတွေကိုဒီအစုလိုက်ပြုံလိုက်ပြစ်တတ်တဲ့ကိစ္စဒါစစ်တပ်အတွက်ကတော့အောင်ပွဲပေါ့ဗျာစစ်တပ်ကွင်းနဲ့ဒါပေမဲ့ဒီပြည်သူတွေအတွက်ကတော့ဒါတစ်သက်လုံးမမိနိုင်တဲ့ကိစ္စပေါ့ဒီကိစ္စဆိုတော့ဒီကိစ္စဘလောက်ထိအောင်ဖြစ်လဲဆိုចောင်းသားတွေတက်ကတူရောက်လာတဲ့ចောင်းသားတိုင်းចောင်းသားတိုင်းဟာဒီကိစ္စခေါင်းထဲမှာရှိနေတယ်ဘာလို့ဥပမာပေါ့ဗျာဟိုကျွန်တော်တောက်ကွာကွန်ဆက်ကွန်ဒီမှာကျွန်တော်ပညာတော်သင်ဘောကနေပြန်လာပြီးရန်ကုန်တက္ကသိုလ်မှာကျွန်တော်စာပြန်သင်တဲ့အခါမှာဒီ7 July ရောက်လာတော့ဆရာတွေကဟိုစာတွေထုတ်တာပေါ့ပြသတိထားကြပါဘာညာနဲ့ဆိုတော့ဘာဖြစ်တာလဲလို့ဒါကြားလာပြီးဖြစ်တာဆိုတော့ဒီအချိန်မှာဟိုဖြစ်နေတာ15နှစ်လောက်ရှိနေပြီပေါ့ဗျာဒါပေမဲ့7 July ရောက်လာရင်ဒီကလေးတွေကသူတက္ကသိုလ်ရောက်လာရင်သူကဒီနေ့ဘယ်တော့မှမမေ့ဘူးသူတို့ဒီပြန်လောက်ရမယ်ဆိုတော့သူတို့သိတယ်။ဒါနဲ့ကျွန်တော်အတန်းနဲ့ကတချို့ကလေးတွေမေးကြည့်တော့7 July ဖြစ်တော့ကမင်းတို့ကဘယ်ပါလဲဆိုတော့သူငယ်တန်းလောက်ရှိသေးတာပဲ။ဒီသူငယ်တန်းကလည်းတက္ကသိုလ်ရောက်လာရင်ဒီလိုပဲလုပ်တာပဲ။ဆိုတော့ဒီအစင်လာကြီးကဒီကျောင်းသားတွေကတက္ကသိုလ်ရောက်လာရင်ဒါဒီ7 July မှာမမေ့နိုင်ဘူးဒီဟာမျိုးမမေ့နိုင်တဲ့ဒီအာနာရှင်စက်ကြီးပေါ့ဗျာ။ဒါတက္ကသိုလ်ရဲ့အစင်လာပါလားဆိုတာကိုသူတို့အမြင်လားဟိုဒရီယာနေတယ်ဆိုတော့ကျွန်တော်သိရတယ
်ဟုတ်ကဲ့ပါဆရာဒါကတော့ဒီចောင်းသားလှုပ်ရှားမှုရဲ့ရက်ခတ်မှုပေါ့နော်ဆိုတော့ဒီခုဆွေးနွေးပန်းထဲမှာနောက်ထပ်ပင်တိုင်းဆွေးနွေးပေးမှာတော့88မျိုးဆက်ចောင်းသားတွေပေါ့နော်ကိုပြုံးချူကိုပြုံးချူရောက်ပါပြီလားမသိ88ចောင်းသားဒီမျိုးဆက်ចောင်းသားတွေလှုပ်ရှားတာ ਨੇ ပေါ့နော် 7 July နဲ့ညွယ်ပြီးတော့နည်းနည်းလေးပြောပြပေးပါနော်
ကျွန်တော်တို့ခင်မှာကျွန်တော်တို့မျိုးဆက်မှာဒီအားတွေသူတို့ဟိုတအားကိုအမောင်ချလာတယ်တော်တော်လေးပဲအဲကျွန်တော်တို့ကြားလိုက်တယ်မိလိုက်တယ်ဥတန်ရေခင်တို့မှတ်ရပြီတို့ကနေပြီးဆက်ပြီးတော့ဒီဆို7 July ကိစ္စတွေကိုကျွန်တော်တို့ကြားဘူးနောက်ဝရှိလာကြတယ်နောက်ပိုင်းလိလာကြတယ်ပေါ့နောက်ကျွန်တော်တို့တတ်တူကြောက်တဲ့ကြာကြတော့လိလာတဲ့ငွေချင်းနေချင်းချင်းအမျှဝေကြတယ်အဲ့တော့ဒီဖြစ်စဉ်ကြီးကဒီနေ့ကိုရောက်လာတဲ့အချိန်မှာကျွန်တော်ကြားမှာအချင်းချင်းမျိုးဆက်လိုက်ဝင်မုံကူးတယ်လို့ပဲအားလုံးရဲ့အတိတ်တွေမှာဒီနေ့ရောက်လာဆိုအရင်လို့ကြားနေရတယ်ပေါ်ဆိုတာအကြောင်းမျိုးစဝင်လိုက်ပြီဆိုတာနဲ့အကြောင်းထဲမှာဟာနေတဲ့ကွက်လက်ကြီးတစ်ခုကဘာကြောင့်လဲဒီနေရာမှာအစဘလူးဖြစ်ခဲ့တာလဲဆိုတော့ဒီတိကျစိတ်တွေကကျွန်တော်တို့ရှိမှာပိုများလာပြီးတော့အချင်းချင်းလေ့လာရင်းနဲ့စကားပြောကြရင်းနဲ့ဒီအသည့်တွေကိုပြီးတော့တိုးလာတယ်အဲ့တော့မတရားမှုတွေနဲ့အနိုင်ကျင့်မှုတွေကအကြောင်းသားတွေပေါ်မှာကြောက်ခဲ့အာဒီအကြီးကဘလောက်ထိအိတ်မေးစိုးမိုးခဲ့တယ်ခစ်စနစ်တစ်ခုမှာဒါကြီးကဟိုစိုးရတဲ့ပုံကြီးတစ်ခုကိုကျန်ခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒီလားနောက်ပိုင်းကျတော့ကျွန်တော်အသေးစိတ်လေ့လာကြရတယ်။အဲပို့ပြီးတော့အဲဒီထဲမှာရှေ့မီနောက်မီလူတွေနဲ့စကားပြောပြကြတဲ့အခါကျတော့ကျွန်တော်တို့တကယ်ဖြစ်ခဲ့တဲ့အဖြစ်မှန်တွေကိုသိလာတဲ့အခါကျတော့တော်တော်လေးကိုတရားမျှတမှုကင်းမဲ့တဲ့ခြေကြီးတစ်ခုထဲမှာဒါဟာမဖြစ်တဲ့ဟာကြီး။ဒါကြောင့်မို့လို့ဒီဟာကိုကျွန်တော်တို့တွေကမမေ့သိဘူးဒီလိုသမိုင်းရှိတဲ့နိုင်ငံလွတ်လပ်ရေးကျွန်းဘဝလွတ်လပ်ရေးတဲ့ဆန်းဆောင်ခဲ့ကြတဲ့သူတွေကိုယ်တိုင်အဲဒီမှာဒါဒီတီးခဲ့တဲ့နေရာကြီးကိုကျွန်တော်တို့ကတံမိုးထားကြတယ်သူတို့ဟာတမကအဆောင်ကိုဘယ်လိုပဲဖြစ်လက်ကြလဲကျွန်တော်တို့ဒီထဲမှာတော့ဒါအမြင်ဒီစိတ်တကတော့ရှင်းသန်းနေတယ်ဆိုတော့ဒါငြင်းမရပါဘူးခရစ်တီပါ
ဟုတ်ကဲ့ပါဒါ88အမျိုးဆက်ចောင်းသားအပြင်ပေါ့နော်နောက်ခစ်အခုခစ်အထိရှင်းသန်းနေတဲ့ចောင်းသားတွေရဲ့ဟိုစိတ်တက်ပေါ့နော်ဆိုတော့ပထမဦးဆုံးဒီ7 July အရေးခင်မှာဒီဘဂတများအဖွဲ့ချုပ်ရဲ့အတွင်မှုလည်းဖြစ်အဖွဲ့ဝင်လည်းဖြစ်တဲ့ဒီ62ចောင်းသားခေါင်းဆောင်ဖြစ်တဲ့ဦးလရွှေဟိုပြောတာလေးတွေနည်းနည်းနားထောင်ကြည့်ပါဦး
ကျွန်တော်တို့၆ပြည်မြောက်ဘာသာမြန်မာလက်ကမှာကျောင်းသားမက္ကရီကအစုတစ်ခုတင်တယ်။ထုတ်ချက်ချက်တခုချတယ်လို့အဲ့ဒါတော့ပါလေဆိုတော့ဘောမအမကန်ချက်ရှိတဲ့ဤညာရေးစနစ်ကိုကြားဖို့ပေါ့နော်အစုကနေ။အခုဟာတဲ့ခါကျတော့ကျွန်တော်တို့ကဘယ်လိုနာမည်ပေးထားလဲဆိုတော့ဘမပြီးတွန့်လိုက်သူဘမပြီးဒီညာရေးစနစ်ကကမောက်ကမပြည်ညာရေးစနစ်ပဲလို့ကျွန်တော်တို့ကကျောင်းသားမက္ကရီကအဲ့လိုကျွန်တော်တို့ကဘရန်လုပ်ထားတာ
ဟိုတကယ်လည်းကျွန်တော်တို့အကြောင်းပြတဲ့အခါမှာဘာလို့ကြာမှမလို့ရှာမလဲကျွန်တော်မိဘတွေစဉ်းစားစဉ်းစားနေရှာမလဲဘာလို့လို့ခင်မဟုတ်ဘူးအဲ့တော့ကျွန်တော်တို့အတက်ဆိုမှာ limit တယ် limit တယ်ပြီလို့ရှိရင်ကျွန်တော်တို့တခုအမှတ်ခံချက်မရှိဘူးဆိုရင်ကျွန်တော်ပုံပေါ်ရလဲဒီမှမမရှိဘူးအင်းရမိဘတွေတို့လည်းအမှန်တန်ကျွန်တော်တို့အားနာကြအောင်တကယ်လည်းဒီစကားကဘောရပြီဘာလို့မလဲဘာမှလုပ်ချင်မရှိဘူးဟောဒီပညာရေးစနစ်တိုင်းကျွမ်းပေစင်းနဲ့ရှေ့ကျောင်းအစိုးရနဲ့ကျောင်းသားတွေကြားထဲမှာဘဝလုံးကြုံနေပါတယ်ပြည်ထနာဖြစ်မှာပဲလေကျွန်တော်တို့ကိုယ်ကျွန်တော်ကိုယ်တိုင်ပန်ပြီးတော့ဟာလာပြောခဲ့ဆိုပြီးပါလေအဲ့ဒီတော့သူတို့အဲ့ဒါကအမှဖြစ်မလာဘူးရှင်မအဲ့ဒါကိုဘုံဝင်လက်ထက်ကြလာတဲ့ခါကျတော့အဲ့ဒီပြည်ထနာအခုလိုပဲပြည်နိုင်တဲ့ပတ်လို့အမှခံခြင်းမရှိတဲ့ပြည်ထနာကိုအစိုးရတောင်းရှိဖြည့်ရှင်းပေးရမယ်ခါဒီလိုတောင်းရှိမဖြည့်ဘူးဆိုတော့ကျွန်တော်ကျောင်းသားတွေကျွန်တော်လုံးပြန်တာတွေလုပ်တဲ့ခါကျတော့အဲ60ခုနေမှာကျွန်တော်တို့အသက်ခံ
ဒါတော့62ကျောင်းသားခေါင်းဆောင်ဦးလှရွှေပါ7 July အရေးခင်းတင်မကအောင်နောက်ပိုင်းလဲဒီလိုပဲဆက်ဖြစ်နေမှာပဲလို့ပြောပါတယ် VO စာနဲ့ဟိုရေးသားထားတဲ့စာလေးဟိုတစောင်းတစောင်းအရင်ဖတ်ပြပါရစေနော်အဲ့ဒါတော့ပထမဆုံးဖတ်ပြမှာတော့မောင်ဝင်းဟန်အင်းလေးရပါသူကဒီ62ခုဒီ7 July ကမျိုးဆက်ကနေပြီးတော့84မျိုးဆက်လဲ88မျိုးဆက်အဆုံးပေါ့နော်ဒီလိုမျိုးကျောင်းသားတွေကတို့နောက်မှာပြည်သူတွေဝိုင်းရံပန့်ပိုးပြီးပြီမဲ့ဒီအာနာရှင်စနစ်ဆိုးကတော့ဆက်လက်ရှင်တန်ခဲ့တယ်ပေါ့လေလက်ရှိမှာလည်းဒီ2008ခုဖွဲ့စည်းပုံအခြေခံဥပဒေအရေးမဲအောက်မှာဒီအာနာ3ရက်ကိုစစ်တပ်ကပဲဟိုဆက်ဖက်တွယ်ထားနိုင်အောင်စနစ်တကျတွေစီမံထားတယ်ပေါ့ဆိုတော့ဒီအာနာရှင်စနစ်ချုပ်ငြိမ်းမှုအဓိကကျတာတမတော်အကြီးအကဲတွေအနေနဲ့စိတ်ထားများပြောင်းဖို့လိုမယ်နောက်နိုင်ငံရေးခေါင်းဆောင်တဲ့ပါတီနောက်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းပြည်သူလူထုအခြေပြုတဲ့နိုင်ငံရေးယဉ်ကျေးမှုတွေဖြစ်ပေါ်လာအောင်ပေါ့နော်နောက်ပြန်ဆွဲတဲ့အတွေးခေါ်တွေစိတ်ခံစားမှုတွေအဆုံးတရားတွေရှောင်ဖို့ရေးထားပါတယ်သူကမောင်ဝင်းဟန်အင်းလေးပါစာကတော့အရှိကြီးကအချင်းချင်းဖတ်ပြတာပါနောက်တစ်ယောက်ကတော့တကုံမျိုးတက်ကဦးလှထွန်းပါသူကတော့အဲ့ဒီအချိန်ကကျောင်းသားပေါ့နော် 7 July မှာ53နှစ်ဒီရာစုနှစ်ဝက်ကျော်ကြာဖြတ်သန်းခဲ့ပေမဲ့ဒီတက္ကသိုလ်ရဲ့အဆင့်မြင့်ပညာရေးမှာဆုံးရှုံးခဲ့တဲ့လွတ်လပ်စွာပညာသင်ကြားရေးနောက်တမကဖွဲ့စည်းလှုပ်ရှားဆောင်ရွက်ခွင့်တွေနောက်ပညာအရေးချင်းမြန်မာရေးနော်ဒီပညာရေးမှန်းချက်တွေအခုထိအငင်းပယ်ခံနေရပါတယ်တာသမီတွေလည်းမကောက်ဘောနော်ဟိုမြေးတွေအထိဖန်ဆီးထောင်ချတော့ထိကြိုက်နှက်နာနေရပါတယ်တဲ့ဆိုတော့အိန္ဒိချင်းနိုင်ငံတွေနဲ့အရှင်လည်းမြန်မာနိုင်ငံအမတန်မှပညာရေးအဆင့်တန်းနှိမ့်ချလို့မကြေမနက်ဖြစ်တယ်ဘောနော်ဒီတော့ရှစ်အာနာရှင်စနစ်ဟိုချုပ်ငိမ့်မှသူကဟိုအဆင်ပြေမယ်လို့သူကဟိုသတ်မှတ်ထားတော့ဘယ်တော့ချုပ်ငိမ့်မလဲလို့သူကမေးချင်ပါတယ်ဆရာဦးအောင်ခင်ဆွေးနွေးပေးပါတာဒီစာလေးတွေနဲ့ပတ်သက်ပြီးတော့
သူစစ်တပ်ကသူစပြီးအာနာသိမ့်နေတာသူရတာအဖွဲ့အစည်းကိုသူဂရုမစိုက်ဘူးဆိုတာဟိုဒီ7 July မှာပြရတာပဲ7 July မှာဘူနေဝင်းကလူမိုက်စကားပြောပြီးတော့ဒီရောက်ဘုံခွဲပြစ်တယ်အကြောင်းသားတွေပြစ်တတ်ပြစ်တယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာအရတာအဖွဲ့အစည်းကိုသူလုံးဝဂရုမစိုက်ဘူးဆိုတာကိုပြရတာအဲ့ဒီနောက်ပိုင်းမှာစစ်အာဏာရှင်တိဆောက်ရေးပဲစစ်အာဏာရှင်ကိုဒီမဆလာအရေးချုပ်ပြီးတိဆောက်တာနဲ့ဗာနဲ့ဆိုတော့တိုင်းပြည်လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်သူတို့ကလုံးဝမလုပ်ပဲဒီလှုပ်ရှားမှုကဆက်ပြီးနေဦးမှာပဲစစ်တပ်ကအရသားကိုဂရုမစိုက်တဲ့မြာကာလာပတ်လုံးသူကသူလှုပ်ချင်ရလှုပ်မယ်ယူချင်တာယူမယ်ဆိုပြီးလှုပ်နေတဲ့မြာကာလာပတ်လုံးအဲလိုပဲဖြစ်နေမှာပဲအခုလည်းပဲဟို7 July ကအတိုင်းပဲသူတို့လှုပ်နေတာပဲဒါနဲ့ပုံစံလေးသာပြောင်းသွားတာပါ
โอเคပါဆရာဒီဒိုင်းရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဖို့ဒီ American ပြည်တော်စု Wisconsin ကကိုလှမှာမှာ
ဟုတ်ကဲ့ရှိပါတယ
်ဟောကိုလှမှာဝင်ဆွေးနွေးပါနော
်ဟုတ်ကဲ့ပါ7 July ဆိုတော့တကယ်စာပြီးတော့တည်တည်တယ်လို့ပြောမှာပါအဲဒီမတိုင်ခင်လေဘူဂျောဆန်တို့ចောင်းသားတွေကခက်ဆက်ဆက်မညံ့ခဲ့ပါဘူးเนาะခုချိန်ထိလဲចောင်းသားတွေကမဟုတ်မခံစိတ်ပေါ့ဗျာចောင်းသားအရေးတစ်ခုတည်းမဟုတ်ပါဘူးပြည်သူလူအရေးပါခုချိန်ထိရက်တည်ခဲ့တာចောင်းသားပါចောင်းသားတမိုင်းမှာចောင်းသားဆိုတဲ့အမျိုးကဘယ်တော့မှမကြောက်ဘူးဘယ်တော့မှမတွန့်ဘူးဒီလိုသားဆုံးအတန့်ရှင်းဆုံးနဲ့အထူးစစ်ဆုံးပါကိုယ်တိစိတ်ကတိုင်းပြည်ရဲ့တောင်းဝန်ထမ်းဆောင်ခဲ့တာဖြစ်တယ်ဘူလင်ဝင်းက7 July ကိုလက်လက်ချခဲ့တယ်ဘယ်လိုလက်လက်ချလဲဆိုရင်ဖုံးရေးခင်းတရားရေးခင်းနင်းဒီကုန်းရေးခင်းနဲ့ကျွန်တော်တို့ဘကို22ဂျွန်ရေးခင်းမှာဖမ်းဆီးထားတဲ့ចောင်းသားအားလုံးအပြင်ကိုဦးလရွှေတို့70မတိုင်ခင်ကဖမ်းထားခဲ့တဲ့ဟာလားနိုင်ငံရေးချင်းကအားလုံးကိုသူက9988မှာရှင်းရှင်းမရှိလွတ်ပေးခဲ့တာဘုံလုံးကတရားဝင်ပြောနေတဲ့လက်မှတ်ချခဲ့တာဖြစ်တယ်အစိုးရကလည်းကျွန်တော်ပြောချင်ပါတယ်ဒီဖမ်းထားတဲ့ចောင်းသားတွေကိုလွတ်ပေးပါဘာကြောင့်လဲဆိုတော့ခင်ဗျားတို့ကမလုတ်တဲ့မလုတ်ထိုက်တဲ့အလုပ်ကိုလုပ်နေတာဖြစ်တဲ့အတွက်ကြောင့်ဆွတ်ပေးပါလို့ကျွန်တော်အဲ့ဒီကိလေမှာကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီကနေ့ဆက်နွယ်ပြီးတော့အခုဒီစာလေးတစ်စောင်နဲ့ရောက်နေပါသေးတယ်ရှမ်းတောင်ပိုင်းသားကိုဦးပါသူကဒီစာဝတ်နေရေးတွေပတ်ချာလည်နေတဲ့မြန်မာနိုင်ငံမှာတန်ဃာတုနဲ့ចောင်းသားတုကနေနိုင်ငံရေးကိုမောင်းနှင်ရတာသဘာဝကျပါတယ်နိုင်ငံအကျိုးအတွက်စွန့်စားမဲ့ပေါ့နော်ဒီညီညီမတွေ စဉ်စဉ်ချင်းချင်းစဉ်းစားရင်းမှာလှုပ်ဖို့တူးတဲ့အမြင်နဲ့ပြောရရင်တော့အာနာပိုင်ကိုအကြက်ကင်တဲ့နီးလန်းကိုသဘောမချဘူးပြောပါတယ်ဖီအားပေးတဲ့နီးတွေများစွာရှိပါတယ်လို့ပြောပါတယ်ဆရာဦးတင်ထုတ်ရှိပါသေးလားမသိရှိတယ်နော
်ဟုတ်ကဲ့ခင်ဗျ
ာဖီအားပေးတခြားနီးလန်းတွေများဟိုစဉ်းစားမိတာမျိုးများရှိပါလား
မရှိပါဘူးခင်ဗျာအဲ့ဒီကတော့မရှိပါဘူးအခုဆွေးနွေးသွားတာလေးကဟိုဘောက်ကင်တို့ဘာလို့အားလုံးဆွေးနွေးသွားတာလေးကအကုန်တော့ပြည့်စုံပါလေဒီကိစ္စဖြစ်လာတာဥနေဝင်ရနေပြီးတော့လူကြီးအနေနဲ့ဒီပြောရမယ့်စကားတွေမပြောဘဲနဲ့ရန်လိုတဲ့အခါဒီအင်တန်ပေးတဲ့နဲ့ဟလာတာတဲ့ဟလာလန်လန်နေဒီလိုရင်ဆိုင်ဖို့ဆိုတာဟာကိုစင်ခေါ်တဲ့ဟာတွေသူပြောခဲ့တဲ့ဟာတွေဟာတော်တော်ကိုဟိုတမိုင်းမှာတော်တော်ကိုဆိုတဲ့ဟိုဒီအပြုမှုတွေသူ့ဆက်ခံတဲ့လူတွေကလည်းဦးနေဝင်တမိုင်းဟိုပဲလိုက်ပြီးတော့ပြည်နယ်ပြည်ပင်ပြောင်းလဲဖို့ပါဖို့ဆိုတဲ့ဆန္ဒပြအရေးပါလေအဲဒါတရားဝင်နေလေဒီဒီဒီမိုကရေစီနိုင်ငံနေမှာဆိုရင်ဒီလိုပဲပြောကြတာပဲအဲဒါပြောကြတာကြီးဟိုဘာမှခူးဆိုင်ဖြည့်ရှင်းတာမျိုးမရှိပဲနဲ့အာဏာကိုအတင်းချုပ်ကင်ထားပြီးတော့အတင်းလုပ်ဖို့ဟာတွေကိုရတန်းကရပ်ပြီးတော့ပြည်သူတွေရဲ့
ဆန္ဒကို
ဒီဟိုနေဆန္ဒကိုအတိုင်းကို
နားလည်အောင်ကြိုးစားဖို့ပေါ့နော်ဟုတ်ကဲ့
ဒီငိမ့်သန်းက
ဒီ
ဖြစ်ရှင်းတဲ့နေ့တွေကိုသုံးဖို့ကျွန်တော်တို့ကတော့အကြံပြုပြုချင်ပါတယ်ကျွန်တော်အနေနဲ့ကတော့
ဟုတ်ကဲ့ပါဆရာကျန်ကျေးဇူးတင်ပါတယ်နောက်အခုပေါ့နော်ဒိုင်ရိုက်လီလိုင်းဆွေးနွေးခန်းမှာပါဝင်ဖို့ဒီတောင်ကိုရီးယားနိုင်ငံကဥနေထွန်းနိုင်ရောက်ပါပြီလားရှင်လိုင်းမော်
ဟုတ်ကဲ့ရောက်ပါပြီခင်ဗျာ
ဟုတ်ကဲ့ပါနေထွန်းနိုင်ဝင်ပြီးဆွေးနွေးနိုင်ပါတယ်နော
်အဲကျွန်တော်အနေနဲ့ကတော့ဒီရန်ကုန်တက္ကသိုလ်ရဲ့ចောင်းသားအောင်တယောက်အနေနဲ့ပေါ့နော်ဒီ7 July ဟာကျွန်တော်တို့ចောင်းသားတွေအနေနဲ့ဘယ်လိုမှမီးလို့မရတဲ့ဒါအရေးကြီးတစ်ခုဖြစ်တဲ့ကျွန်တော်တို့ဒီဆရာဦးအောင်ခင်တို့ဟိုဆရာဘဘဦးတင်ထွတ်တို့ပြောခဲ့သလိုကျွန်တော်တို့ရဲ့ဆရာသမားတွေကပြောကြားထားပြီးတော့အတွက်ကိုတော့ကျွန်တော်အနေနဲ့ဒီ7 July နဲ့ပတ်သက်ပြီးတော့တီးတန့်ပေါ့နော်ထပ်ပြီးတော့ကျွန်တော်မသိနေကျွန်တော်ဘူးသို့တော့
တူတူပေါ့နော်တူတူလို့ဟုတ်ကဲ့
ဟုတ်ကဲ့လွန်ခဲ့တဲ့53နှစ်လောက်ကဖြစ်ခဲ့တဲ့ဗမာပြည်ရဲ့နိုင်ငံရေးနဲ့ပညာရေးအခြေအနေနဲ့ဒီနေ့ပေါ့နော်ပြည်ပတောင်းလည်ရေးလုံးဝပါတယ်လို့ပြောနေတဲ့ဒီဦးသိန်းစိန်အစိုးရရဲ့လက်ထက်မှာနိုင်ငံရေးနဲ့ပညာရေးအခြေအနေဒီဘလောက်ဒီကွာခြားမှုရှိတယ်လဲဆိုတဲ့ဟာလေးကိုကျွန်တော်တို့ကကျွန်တော်အနေနဲ့ပေါ့နော်ဆက်ဆက်ပြီးတော့
နည်းနည်း
ကျွန်တော်တင်ပြချင်ပါတယ်ခင်ဗျာ
အခုအချိန်သိမ်းရှိလို့ပါဟုတ်ကဲ့ဒီလိုမျိုးဟိုဟုတ်ဆက်ဆက်ကြည့်ရမယ်ပေါ့နော်။နောက်စာတစောင်ရှိပါသေးတယ်။အဲ့ဒါလေးကတော့မမတ်ဦးရေးတဲ့စာပါ။သူကဒီအရင်ဗိုလ်ချုပ်ဆန်းဦးနုဦးကျော်ငင်းဥပဆွေចောင်းသားခေါင်းဆောင်လွတ်လပ်ရေးကာလပေါ့နော်။အဲ့ဒါပြီးတော့88ဦးမင်းကိုနိုင်တို့ရဲ့ကာလចောင်းသားလှုပ်ရှားမှုဒီဟာအရင်အားလုံးကအမျိုးသားနိုင်ငံရေးပဲဥတည်ပါတယ်တဲ့။ဒါကြောင့်ပြည်သူလူထုကလည်းအင်တိုက်အားတိုက်နဲ့ပါခဲ့ပါတယ်တဲ့။ဆိုတော့အခုចောင်းသားနိုင်ငံရေးကအမျိုးသားရေးဥမတီပဲပါတီတစ်ခုခုရဲ့အကျိုးစီးပွားအကျိုးဆောင်တဲ့နိုင်ငံရေးတော့မဖြစ်စေချင်ဘူးတဲ့။အမျိုးသားရေးရွယ်ချက်ရာနှုန်းပြည့်တန့်စင်မှုလိုပါတယ်တဲ့။ဆိုတော့ဒီလိုမျိုးစာပေးပို့ထားတာနဲ့ပတ်သက်ပြီးတော့ကိုပြုံးချုံနဲ့ရှင်းပြပေးပါနော်အခုနောက်ပိုင်းចောင်းသားတွေလှုပ်ရှားမှုရဲ့အနေအထားပေါ့နော
်ចောင်းသားလှုပ်ရှားမှုတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်အရှိပိုင်းကရောကျွန်တော်တို့လက်ထက်ကရောအခုနောက်ပိုင်းចောင်းသားတွေအခြေအနေကရောလိုအပ်လို့ဒီနိုင်ငံရေးနယ်ပယ်တွေကလိုအပ်ချက်တွေကိုကျွန်တော်ပြည်မီအောင်ဆောင်ရွက်နေကြတာဖြစ်တယ်ဘဝအမှတ်ငယ်ချက်မရှိတာတွေရောကိုပြီးပတ်ဝန်းကျင်မှာဖြစ်တည်နေတဲ့မတရားမှုတွေရောနောက်ပြီးတော့ခေတ်ဆိုးကြီးကိုဘယ်လိုမျိုးဆက်ပြီးတော့ရင်ဆိုင်ရမယ်ဆိုရယ်စိုးရိမ်စိတ်တွေကအများကြီးမွန်းချလာတဲ့ခါကျတော့ကျွန်တော်တို့ကစာသင်ခန်းတွေကိုကျွန်တော်ဆုတ်လုပ်ရတယ်လူမှုဘဝတွေဝင်ပြီးတော့နိုင်ငံရေးအခြေအနေတွေပြောင်းလဲလာအောင်ဆောင်ရွက်တွန်းအားပေးရတဲ့အနေအထားတွေကျွန်တော်တို့ရောက်လာခစ်ကာလာအရာကျွန်တော်တို့ဘုံမှာကြလာတဲ့ဒါဝင်ဝတ္တရားတစ်ခုအနေနဲ့ကျွန်တော်တို့လုပ်ရတဲ့အနေအထားတွေရောက်လာတာ
ကျေးဇူးတင်ပါတယ်ကိုပြုံးချုံအချိန်ကလည်းမရှိတော့လို့ပေါ့နော်အခုဝင်ရောက်ဆွေးနွေးပေးတဲ့ဆရာဦးတင်ထွတ်ဆရာဦးအောင်ခင်ကိုပြုံးချုံနဲ့တကွာဒီဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းတဲ့လူတွေအားလုံးကိုကျေးဇူးတင်ပါတယ
်အခုနားဆင်ကြရတာကတော့ထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူဒေါခင်မျိုးသက်မဏိညာကစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါရခင်ဗျာ။တောတာရှင်တို့အနေနဲ့ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့တမန်သချင်းတွေကိုအီးမေးလ်နဲ့တောင်းဆိုခြင်းနဲ့ပေးပို့လို့သူတွေကိုပေးပို့ခြင်းနဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ burmese@voanews.com ဖြစ်ပါရခင်ဗျာ။VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-9554ဖြစ်ပါတယ်။ VOA ကိုစားလိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စားလိုက်တစ်တာမှတ်855ဗဟုစားလိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ American လက်ထောက်နိုင်ငံသားရဲ့ဝန်ကြီးTom Malinowski နဲ့ဒုတိယလက်ထောက်ဝန်ကြီး Scott Marshall တို့ဟာ ရှေ့အာရှဒေသဒီမိုကရေစီရေးနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ရှေ့ထွက်ဆိုရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးဖို့အထူးအရေးကြီးတဲ့အကြောင်းထွက်ဆိုသွားကြပါတယ်။အနာဂတ်ဒီမိုကရေစီအုပ်ချုပ်စနစ်ပေါ်ထွန်းအောင်ကူညီရဆိုတာဟာမှန်ကန်တဲ့လူရတခုဖြစ်ုံသာမကတည်ငြိမ်တဲ့လူ့အဖွဲ့အစည်းတွေဖြစ်ထွန်းလာနိုင်မှာဖြစ်တဲ့အတွက်အမေရိကန်မဟာဗျူဟာအကျိုးစီးပွားကိုဖြစ်ထွန်းစေမယ်ပိုအရေးကြီးတာကဒေသတွင်းလူစုအနေနဲ့အမေရိကန်နဲ့တစ်ဖက်တည်းဖြစ်လာစေမှာဖြစ်တယ်လို့မစ္စတာမလင်နော့စကီကဆိုပါတယ်။ဒူလက်ထဝန်ကြီးစကော့မာရှယ်ကလည်းကမ္ဘောဒီးယားနိုင်ငံထိုင်းနိုင်ငံနဲ့ဟောင်ကောင်တို့မှာဒီမိုကရေစီထွန်းကားရေးအတွက်အမေရိကန်ရဲ့အထောက်အမှုတွေကိုရှင်းပြခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံ2013ပါလီမန်ရွေးကောက်ပွဲအပြီးအစိုးရနဲ့အတိုက်ခံတို့အကြားတစ်နှစ်ကြာရှင်မတိုးနောက်မဆိုးဖြစ်နေတဲ့ပြဿနာကိုတွေ့ဆုံဆွေးနွေးဖြစ်အောင်အမေရိကန်တန်ယုံကတစ်ဆင့်ဆောင်ရွက်ပေးနှံခဲ့ပါတယ်။ဆက်လက်လှုပ်ရှားရေးအများအပြားကြံနေသေးပေမဲ့အခုအခါနှစ်ဖက်စလုံးပါလီမန်မှာအတူထိုင်နေကြပါပြီလို့မစ္စတာမာရှယ်ကဆိုပါတယ်။ရဖက်ကောင်းဆောင်မျိုးဆက်သစ်တရက်နဲ့လည်းအမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံပြီးဥပဒေသစ်တွေပြဋ္ဌာန်းမှုလူထုကသဘောထားဖော်ထုတ်ဖို့ကြိုးပမ်းလာတဲ့ကမ္ဘောဒီးယားပြည်သူတွေဘက်ကလည်းရပ်တည်နေပါတယ်။ဒါဟာဒီမိုကရေစီဆိုတာရွေးကောက်ပွဲကျင်းပရုံလောက်သာမဟုတ်ဘဲအစိုးရအနေနဲ့သူ့လူရအတွက်သူတာဝန်ခံအောင်လူထုကစီခိုင်းနိုင်တယ်ဆိုတာထောက်ပြနေခြင်းဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံဟာကာလာတာရှီရင်းနှီးလာတဲ့မဟာမိတ်ဖြစ်ပြီးနိုင်ငံရေးမတည်ငြိမ်တဲ့ဆယ်စုနှစ်အတွင်းအမေရိကန်ဟာဒီမိုကရေစီရေးအတွက်ယက်တီပေးလာခဲ့ပါတယ်။ဒီမိုကရေစီပြန်လည်ထွန်းကားလာမှနိုင်ငံဆက်ဆံရေးအပြည့်အဝပြန်လည်အကောင့်ထဲပေါ်နိုင်မယ်လို့2014အာဏာသိမ်းမှုနောက်ပိုင်းထိုင်းအစိုးရကိုအသိပေးထားတယ်လို့မစ္စတာမာရှယ်ကဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်နဲ့နိုင်ငံသားအခွင့်အရေးတွေကိုအပြည့်အဝပြန်လည်ပေါ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းဆိုပါတယ်။ဟောင်ကောင်နဲ့ပတ်သက်ပြီးတော့လေတည်ငြိမ်ရေးနဲ့သာယာဝါပြောရေးအတွက်လူလူရဲ့အခွင့်အရေးကိုလေးစားတဲ့ပွင့်လင်းလူ့အဖွဲ့အစည်းတရားလိုအပ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြောလာခဲ့ပါတယ်။ရွေးကောက်ပွဲစနစ်ပြုပြင်ရေးမှာဆိုရင်လဲမဲဆန္ဒရှင်တွေရဲ့သဘောထားကိုအမှန်တကယ်ကိုးစားပြုနိုင်မှသာတရားဝင်တဲ့အုပ်ချုပ်ရေးမှူးချုပ်ဖြစ်လာမယ်ဆိုတာဒူလက်ထဝန်ကြီးကပြောကြားခဲ့ပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖော်ဆောင်ဖို့ဆိုတာပြည့်ပြည့်စုံတယ်ရဲ့လို့မရှိပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့အာရှတိုက်မှာဒီမိုကရေစီထူထောင်ရေးအထောက်အမှုနဲ့ခိုင်မာရေးအတွက်ဆက်လက်အပေးတော်မှာဖြစ်ကြောင်းပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။တော်ရချင်တို့ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ပါရခင်ဗျာ။VOA ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတရိုက်နားဆင်ရဆိုတဲ့အောက်မှာရှိတဲ့နေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်လို့ရှိရင်10ရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့အပတ်စဉ် TV Magazine ကိုတော့9ရက်စာဖော်ပြပေးထားပါတယ်။ပင်မစာမျက်နှာမှာတော့နောက်ဆုံးရဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။ပူရူနေမနေဖက်အစီအစဉ်နေမကြခင်ပြီးဆုံးမှာတော့မယ်အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အင်ဂျင်နဲ့ကကြီးညာပြပါဦးမယ
်အီရန်နိုင်ငံနဲ့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာရက်အကန့်အသတ်မရှိပြုလုပ်နေတာမျိုးမဟုတ်ပဲနောက်ဆုံးအချိန်ဖြစ်မကြသေးခင်ကပဲတက်တန်းထတ်တိုးလိုက်တာဖြစ်ကြောင်းအနောက်အုပ်စုတန်တမန်တွေကဗီယက်နာမြို့မှာပြောပါရယ်ဆွေးနွေးပွဲတွေကိုဒီထက်ရက်ထတ်တိုးဖို့သူတို့အနေနဲ့အကြောင်းမမြင်ကြောင်းအခုတက်တန်းတိုးထားတဲ့48နာရီအတွင်းသဘောတူညီချက်ရရင်ရမရရင်လည်းဆက်ဆွေးနွေးစရာအကြောင်းမရှိကြောင်းအမည်မဖော်လိုတဲ့တန်တမန်တဦးကသတင်းတောက်တွေကိုအင်ကာနေမှာပြောလိုက်တာပါမနေ့ကရန်ကုန်တက္ကသိုလ်ဝင်းအတွင်ကျင်းပခဲ့တဲ့7 July အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ခဲ့တဲ့တက္ကသိုလ်ခေါင်းဆောင်တဦးဖြစ်သူကိုစရာလွင်ကိုအခမ်းအနားပြီးအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးခဲ့ပါတယ်ဇွန်လ30ရက်နေ့ရန်ကုန်မြို့နယ်ဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ကိုစရာလွင်အပေါ်ဖမ်းဝင်ရန်ထုတ်ထားခဲ့တာကြောင့်အခုလိုဖမ်းဆီးသွားတာဖြစ်ပါတယ်53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်းကတမကအဆောက်အဦနေရာမှာပြုလုပ်ခဲ့ကြတာပါခွင့်ပြုချက်တစုံတရာကြိုတင်မယူထားလို့ရဲတပ်ဖွဲ့ကတတိပေးခဲ့ပေမဲ့ចောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်အဦမြေနေရာရှေ့ထိတွားရောက်ခဲ့ပါတယ်ရှင်အိန္ဒိယစစ်တပ်အကြီးအကဲဒယ်ဘယ်စင်းရဲ့ဖိတ်ကြားချက်အရနှစ်နိုင်ငံနယ်စပ်ဒေသမှာရှိနေတဲ့တောင်ကျန်းသူတွေကိုကင်းလှည့်ရေးကိစ္စအပါအဝင်နှစ်နိုင်ငံလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်လဲပတ်မှာဖြစ်ပါတယ်ရှင်
ပရူးနေမနေ့ဖက်နောက်ဆုံးရရှိထားတဲ့နိုင်ငံတကာသတင်းအချင်းချင်းကိုမှတ်အင်ဂျင်နိုင်ကြီးညာတော့တာဖြစ်ပါရယ်ခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုကောင်းထက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇာဟာရာအဘူးစိတ်ဖြစ်ပါရယ်ကျွန်တော်ဆက်မှုပြပါအခုထုတ်လွှင့်တဲ့တနအိစားအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါရယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတော့ခင်ဗျာ
This program has come to you from the Voice of America, Washington.